1368ခုဓာတုလဆန်းဒေရ28ရက်ဆန္ဒ2006ခုနှစ်ရခိုင်ပြည်နယ်တန်တွဲမြို့ကသာသနာတော်ကိုမြေခိုးစည်းကပ်လေလျောင်ထောက်ပံ့နေကြတဲ့သူတော်ကောင်းအပေါင်းတို့ယဟန်ပြုခြင်းဒီလရှင်ဝုခြင်းဒါနသီလသမထဘာဝနာတွေကိုပွားများအားထုတ်ခြင်းဆိုတဲ့ယနေ့ပြုအပ်တဲ့ကုသိုလ်ကောင်းမှုတွေကိုအကြောင်းပြုပြီးတော့ဘုန်းကြီးဥဒ္ဓမပါဠိရဲ့ရှောက်ထားချက်ကိုလည်းအကြောင်းပြုပြီးတော့ဒီနေ့ဝိဇ္ဇန္တုဖောက်တော်ရမေတ္တာဝိဟာရီဓမ္မယုံကြည်မှတရားလေးတစ်ပုဒ်ခေါ်ကြားပြုပြုရန်အတွက်အကြောင်းဖြစ်ပေါ်ပြီးလာခဲ့ပါသည်ဒီလိုအကြောင်းလေးဖြစ်ပေါ်လာခဲ့တော့ရခိုင်ဒေသရခိုင်ပြည်နယ်ဆိုတာဟာလေတစ်ချိန်လုံးကသာသနာအလွန်အလွန်ထင်ရှားခဲ့တဲ့ဒီနေ့တစ်ခုလည်းဖြစ်တယ်ဒီနေ့ခေတ်ဒီနေ့အချိန်အခါကိုကြည့်လိုက်မယ်ဆိုရင်ဖောက်တော်ရသာသနာရေးသားကြီးဟာလေပဲတကဘာလုံးနဲ့ရှင်ဆက်ပြီးတော့သာသနာတော်ထွန်းကားနေတဲ့သာသနာကိုယ်စားပြုဌာနကြီးတရားလို့ပြောမယ်ဆိုရင်ပြောနိုင်တဲ့နှစ်ကာလအချိန်လေးကိုရောက်ရှိပြီးလာခဲ့ပြီဖြစ်တယ်တစ်ချိန်လုံးကသာသနာထွန်းကားခဲ့တဲ့ရခိုင်ပြည်ဒီနေ့သာသနာထွန်းကားနေတဲ့ဦးဇင်းတို့အောက်မြန်မာပြည်မှာရှိနေတဲ့ဟုတ်တော်ရသာသနာရိပ်သာကြီးဒေသနှစ်ခုပြန်လည်ပြီးတွေ့ဆုံပြီးတော့သာသနာပြုလုပ်ငန်းပြန်လည်လှုပ်ဆောင်ကြတဲ့ပွဲလေးတစ်ခုလို့ပြောမယ်ဆိုရင်လည်းပြောနိုင်တဲ့ပွဲလေးတစ်ခုပဲဒါကြောင့်မို့အချိန်ဒီအချိန်ခါနဲ့လောကံသိမြတ်နေတဲ့တရားလေးတစ်ပုဒ်ကိုဒီနေ့ဟောပြီးမယ်ဒီလိုစိတ်ညှို့ကန်းဆိုင်ပြီးတော့လာခေရာပဲဖြစ်ပါတယ်အချိန်လေးအကြောင်းရက်တွေကိုအကြောင်းပြုပြီးတော့အကျော်ကံတင်းမြတ်နေတဲ့တရားလေးဟောရမယ်ဒီလိုစိတ်ကဖြစ်ပေါ်လာတော့ဒီလိုတရားမျိုးဟောမလဲဒီလိုစိတ်ကူးစိတ်ဆန်းလေးတွေကဖြစ်ပေါ်လာစေတဲ့အကြောင်းရင်းအထောက်ခံကတော့ဘုန်းကြီးဥဒ္ဓမဘာသာပင်ဖြစ်ပါလေ။သာသနာပြုစိတ်ဓာတ်တရားတော်လေးတစ်ပုဒ်ဘုန်းကြီးဟောပြီးပါလား။ဒီလိုမျိုးလျှောက်ထားလာတဲ့အတွက်တင့်လျော်လျော်ကံနေတဲ့ညီညွတ်နေတဲ့အကြောင်းတရားတွေကိုအကြောင်းပြုပြီးတော့ဝိသင်္ကတရားနာမည်လေးကိုသာသနာပြုလုပ်ငန်းနှင့်သာသနာပြုစိတ်ဓာတ်တရားဒေသနာတော်ဒီလိုမျိုးဥစဉ်နာမည်ပေးထားလိုက်ပါတယ်။ဒါကြောင့်မိမိတို့ဒီနေ့သာသနာတွေဝင်ရှင်ဟန်တွေနဲ့သာသနာတွေဝင်ဒီလရှင်တွေသာသနာတော်ကိုမိခိုးစိတ်ကပ်လဲလျောင်းနေကြတဲ့တဂရကမအပေါင်းယောဂီတော်ကောင်းတွေအတွက်သာသနာတော်နှင့်စုံစည်းခြင်းနှင့်အတူသာသနာပြုလုပ်ငန်းကိုယဟန်တို့လည်းယဟန်တို့ရဲ့ဌာနန္တရကနေပြီးတော့လှုပ်ဆောင်နေကြသလိုဒီလရှင်တွေလည်းပဲဒီလရှင်တွေရဲ့ဌာနန္တရကနေပြီးတော့လှုပ်ဆောင်နေကြဒါပဲဖြစ်ပါတယ်ဒီလိုပဲသာသနာတော်ကိုမိခိုးစည်းကပ်လဲလျောင်ထောက်ပံ့နေကြတဲ့ဒဂရဂမအပေါင်းသူတော်ကောင်းတို့တွေဟာလေပဲ သာသနာပြုလုပ်ငန်းတွေမှာတစ်စိတ်တစ်ပိုင်းအဖြစ်ပါဝင်နေကြတဲ့ပုဂ္ဂိုလ်များပဲဖြစ်တဲ့အတွက်ဒီတရားကိုဟောရခြင်းပဲဖြစ်တယ်ဒီတရားကိုဟောကြားမိမှာတရားပိုင်ခြင်းဖြစ်တော်မူတဲ့ဒေတကထွတ်ထင်မြတ်စွာဘုရားရှင်ကိုဥစဉ်တဲ့တကားတရားနာစေတအလုံးပဲလက်စေပြားထိတ်မှာမူပြီးတော့ယူတည်စွာရှိခိုးကြောလိုက်ကြသူဘုဒ္ဓောဘောဓာယတိတိတိထံတော်ယောဓမ္မသာယသာဓမ္မသာယတံတော်ဓမ္မံသိန်တော်ဝါဒရဏယသာနိဗ္ဗူတောနိဗ္ဗာနသာယတံလောကသရဏံနိမိလောကသရဏောလောကသုံးပါးဤကိုးစားရာတစုဖြစ်တော်မူသောယောနာကောဗုဒ္ဓနာဂမိရောယတိအာသိန်တေယထုသာခြင်းမြတ်စွာဘုရားသည်ဘုဒ္ဓသစ္စာလေးကိုရောတိုင်းထိုးထင်သိမြင်တော်မူ၏ဖြစ်၍ဘောရာယသာစထိုက်သာသူဘုဗ္ဗလူတို့ကုထုထင်လင်းတိကြပါစေခြင်းကျိုးငါ၎င်းတန်တော်ကိုရောကပင်ရင်စီတော်မူ၏ဖြစ်၍ဓမ္မသာယသာထထိုက်သာသူဘုဗ္ဗလူတို့ကုထုနေရင်ရင်ကြည်ကြစေခြင်းငါ၎င်းတန်တော်ကိုယ်တိုင်ကပင်ကိလေသာကိုဖုခတ်သိငြိမ်းတော်မူပြီးဖြစ်၏ဓမ္မသာယသာထထိုက်သာသူဘုဗ္ဗလူတို့ကုထုနေရင်ကိလေသာကိုငြိမ်းကြပါစေခြင်းငါ၎င်းသိနောဝါသံတရားနဝံဂရဆံကိုကုတံထုတ်သောကိုရောတိုင်းရောက်ပြီးဖြစ်၍သာလျင်ဒရဏာယသာကိုရောသတ္တုထထိုက်သူတို့နေဘူးတာဝံမာဝေကံတို့ကုတံထုတ်သောရောက်ကြပါစေခြင်းချုံငါ၎င်းနိဗ္ဗူတောကိလေသာပြိဋိဘံဝိသံယုတ်သိကုရောတိုင်းဤငြိမ်းတော်မူ၏ဖြစ်၍နိဗ္ဗာနထာယသာကုရောထတုဝိနေလူတို့ပုခသိငြိမ်းကြပါစေခြင်းကျိုးငါ၎င်းဓမ္မနိသလီနဓမ္မစကုတိတိတိကရုဏာရှိသာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါသည်။လောကသရဏံလောကသုံးပါးဤကိုးစားရာတစုဖြစ်တော်မူသောဇဏနာကံဗုဒ္ဓနာဂမိရောယတိအာသိန်တေယသုသာထုမြတ်စွာဘုရားကိုနမေနမာမိကုနှုတ်နှလုံးသုံးဆုံးပြောင်းပြောငံကိုလျှော့၍ကတော်မြတ်နိုးလက်ဆုံးမူ၍ရှ िख ောညောပါဤမြတ်စွာဘုရားမြတ်စွာဘုရားသာသီပုပ္ပါရာသိမ္မာကရိရာမာလာကုနေဘူးဧဝံသာတိနာမိစေနာကတ္တသံကုတလံဘဟုပဏိတောလိမ္မာတတိပညာရှိသည်ပုပ္ပါရာသိမ္မာသံသုတိဟုသောသံဘုံတေမှာဘူးများစွာကုန်သောမလာကုနေပံကုံတို့ကိုပြီရာယသာပိတိကုံရာတကဲ့သို့ဧဝဤသို့၌ယူဤဥပမာသူသာလျှင်ဇာတိနာမွေဖွာလာတိုင်းတော်ဤစီနာတိတတ်သောသဘောရှိသောပုဂ္ဂိုလ်သည်ဘုံများစွာကုံသောကုသလံကောင်းမှုကုသိုလ်ကို กัตตาตาปิติปิไตปิอัลลาปิโรอิเยโลဘဂဝါဘုံတော်ရှိတော်မူသောမြတ်စွာဘုရားသည်ဘောသာကရုဏာရှိသာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါစေတည်းသံဃာ့ဆုံးဖွင့်နေတဲ့တန်ခိုးရင်ကြီးတစ်ခုရှိတယ်ဆိုကြသို့သံတော်ဆုံးဖွင့်နေတဲ့ပန်းဦးရင်ကြီးတဲ့ကိုမိမာတတိကျောင်းကျိုးမြင်တိနေတဲ့ပညာရှိသတော်ကောင်းတူရောက်ရှိသွားပြီ။ဒီလိုရောက်ရှိသွားတဲ့အခါမှာသံတော်ဆုံးနေတဲ့ပန်းဦးရင်ထဲကသံမျိုးစုံတွေကိုမိမိနှစ်သက်ညံတို့တဲ့ပန်းတွေကိုစုခုပြီးတော့ပန်းစင်မှာဖြစ်တယ်လို့ပဲ။ဒီနေ့ဥယျံကြီးနဲ့တူတဲ့သာသနာဥယျံကြီးထဲမှာဦးဇင်းတို့သာသနာလုံမြန်းရတွေကိုလှုပ်ဆောင်နေကြတဲ့သာသနာကိုဒီကိုစည်းကလဲလျောင်ထောက်ပံ့ပြီးတော့နေထိုင်ကြတဲ့ပုဂ္ဂိုလ်တွေဟာတနည်းပြောရင်တော့သာသနာဥယျံမြေကြီးထဲမှာရောက်ရှိနေတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ကြတယ်။ဘန်းပေါင်းဆောင်ပွင့်လန်းနေတဲ့သံဥယျံကြီးထဲရောက်ရှိသွားတဲ့အတိအညာအလိမ္မာအစဉ်ကျင်းရှိနေတဲ့ပုဂ္ဂိုလ်အတွက်ဒီဘန်းပေါင်းဆောင်နေတဲ့သံဥယျံကြီးထဲကကောင်းတို့ရာရာပန်းတွေဟာအကျိုးရှိအောင်ဒီကုန်းပန်းစင်ပြီးတော့အကျိုးရှိရာရှိကြောင်းတွေကိုရက်ဆောင်နိုင်တယ်လို့ပဲသာသနာဥယျာဉ်မြေကြီးထဲမှာသာသနာတော်ကိုမိခိုစည်းကလဲလျောင်ထောက်ပံ့ပြီးနေကြတယ်တရောကောင်းအပေါင်းတို့အတွက်လည်းပဲဒီသာသနာဥယျာဉ်မြေကြီးထဲမှာရှိနေတဲ့သံပေါင်းစုံတွေကိုမိမိတို့အတိညာရှိရင်ရှိတယ်လို့ခုစပြီးတော့တန်ဆင်နေဆိုရင်တန်ဆင်နိုင်ွင့်ရှိနေတဲ့ဘဝပဲဖြစ်ပါလေ။ဒါကဘာပန်းဥယျံကြီးထဲမှာပွင့်လန်းနေတဲ့ပန်းတွေကတော့မိမိတို့နှစ်သက်ညာနေသလိုခုစပြီးတော့လံကုန်တွေကိုပြုပြင်ပြီးရှင်မြန်းနေဆိုရင်ရှင်မြန်းနိုင်တဲ့တဘာဝရှိပါတယ်ဒီလိုပဲသာသနာဥယျာဉ်မြေကြီးထဲမှာမိမိတို့တတတရားအားလျော်စွာမိခိုစည်းကလဲလျောင်းပြီးတော့နေကြတယ်သာသနာပြုလုပ်ငန်းတွေကိုလှုပ်ဆောင်နေကြတယ်ဘယ်လိုလှုပ်ဆောင်နေတဲ့အချိန်မှာမိမိတို့နေနဲ့လဲပဲဒီသာသနာဥယျာဉ်မြေကြီးထဲကဝင်လန်းနေတဲ့တန်အမျိုးမျိုးတွေထဲကမိမိတို့သုခပန်းစင်လို့တဲ့သံဟုတရေကိုပန်းစင်နိုင်တဲ့ဘဝကိုပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်တွေပဲဖြစ်ကြပါလေမိမိတို့ဒါနဆိုတဲ့ပန်းကြီးကိုသုခပန်းစင်နေဆိုရင်လည်းပန်းစင်နိုင်တဲ့ခွင်လန်းကြီးသာသနာဥယျံမြေကြီးထဲမှာရှိနေတယ်။တိလဆိုတဲ့ပန်းကိုတီကုံးပန်းစင်ပဲဆိုရင်လည်းပန်းစင်ပိုင်ခွင့်ဆိုတဲ့ခွင်လန်းကြီးကသာသနာဥယျံမြေကြီးထဲမှာရရှိနိုင်တဲ့အခွင့်လန်းတွေဟာမိမိတို့ရဲ့အတိညာအစဉ်ကျင်းနဲ့တတိတရားတွေပေါ်မှီပြီးတော့ရအောင်ယူနိုင်တဲ့အခြေအနေပဲဖြစ်ပါလေ။ဒီလိုပဲภาวนาสู่ได้ตังกุญญีကိုစင်မြန်းတယ်ဆိုရင်လည်းပဲစင်မြန်းပိုင်ခွင့်ရှိနေတဲ့သာသနာဥယျာဉ်မြေကြီးထဲမှာရောက်ရှိနေတဲ့ပုဂ္ဂိုလ်တွေပဲဖြစ်ကြပါလေဒီနေ့ဒီတရားကိုဟောရခြင်းရဲ့အကြောင်းရင်းကို တရားဏီကုံစခဲ့တဲ့အချိန်တုန်းကပြုတ်ခဲ့ပြီးဖြစ်တဲ့အတိုင်းပဲဒီနေ့ဒါနကုသိုလ်ကံတွေကိုပြုစုကြတယ်ဒီလအကုသိုလ်ကံတွေကိုပြုစုကြတယ်တခါထပ်ပြီးတော့ယံဘုချင်းဆိုတဲ့သာသနာဘောင်ကိုဝင်ရောက်ခြင်းဒီလရှင်ဝတ်ချင်းဆိုတဲ့ကုသိုလ်ကံတွေကိုလည်းပဲမိမိတို့ထူထောင်ခြင်းသည်သာသနာမြေကြီးထဲမှာသာသနာဥယျံမြေထဲမှာမိမိတို့ကောင်းတို့ရာရာပန်းတွေကိုခုဆုပန်းစင်ကြခြင်းပဲဖြစ်ပါလေဒီလိုခွင့်လန်းကြီးဟာသာသနာပွင့်ထွန်းလာတဲ့အချိန်မှာပဲရရှိနိုင်တဲ့ခွင့်လန်းဖြစ်တယ်သာသနာတွင်မှာပြုတဲ့ကုသိုလ်တရားတွေနဲ့သာသနာ့မှာပြုတဲ့ကုသိုလ်တရားတွေဟာဘလို့မှနှိမ့်ဆာလို့ရမဖြစ်နိုင်ဘူးဘလို့မှလည်းမတူညီနိုင်ကြဘူးသာသနာတွင်လို့ခေါ်နိုင်တဲ့သာသနာဥယျာဉ်မြေကြီးထဲမှာဒါနဆိုတဲ့ပန်းကုံကြီးသီလဆိုတဲ့ပန်းကုံကြီးတွေကိုမိမိတို့တွေ့ရှိကြတဲ့အတွေ့ဒီပန်းကုံကြီးတွေကိုငါတို့ဆင်မြန်းကြမယ်ဆိုပြီးတော့ဒါနပန်းကုံကြီးတွေကိုဆင်မြန်းကြတာပဲဖြစ်တယ်လို့ဒီလပန်းကုံကြီးတွေဟာလည်းပဲငါတို့အတွက်အကျိုးရှိတဲ့ပန်းကုံကြီးတွေပဲဆိုပြီးတော့မိမိတို့လည်းပဲဆင်မြန်းကြခြင်းဖြစ်ပါတယ်ဒီလိုပဲဘာဝနာပန်းကုံကြီးတွေကိုလည်းပဲမိမိတို့ဆန်းစင်နေကြတဲ့ပုဂ္ဂိုလ်တွေပဲဖြစ်ကြပါတယ်သာသနာဥယျာဉ်မြေကြီးလို့ပြောမယ်ဆိုရင်လည်းရတယ်လို့လူဘဝရရှိထားတဲ့ပုဂ္ဂိုလ်တွေဟာလူဘဝဥယျာဉ်မြေကြီးထဲမှာဘဝရလာတဲ့ပုဂ္ဂိုလ်တွေလို့ပြောမယ်ဆိုရင်လည်းပြောနိုင်ပါတယ်လူဥယျာဉ်မြေကြီးထဲမှာမိမိတို့အတိညာရှိရင်ရှိသလောက်တတိရှိရင်ရှိသလောက်အတိညာလိမ္မာဆင်းခြင်းနဲ့တတိတရားတွေကိုမှီပြီးတော့မိမိတို့ဗန်းဆင်းခြင်းနဲ့သံဃုံကြီးတွေကိုဆင်မြန်းနေကြခြင်းလည်းဖြစ်တယ်ဒါနဆိုတဲ့ပန်းကုံကြီးကိုဆင်မြန်းလိုက်ပြီးဆိုရင်တော့ဒါနနဲ့ထိုက်တန်နေတဲ့အကျိုးတရားတစ်ခုကမလွဲမသွေမိမိတို့ကိုအနာဂတ်သံတရားကြီးမှရှိကြနေမှဖြစ်လို့ဒီလပန်းကုံကြီးကိုဆင်မြန်းလိုက်တဲ့ပုဂ္ဂိုလ်အတွက်ဒီလပန်းကုံကြီးနဲ့ထိုက်တန်နေတဲ့အကျိုးတရားကလည်းသံတရားကြီးမဆုံးသေးလို့သံတရားကြီးဆက်ရအောင်တဲ့ပုဂ္ဂိုလ်တွေကိုကြည့်ကြုံနေကြမှာဖြစ်တယ်လာတူပဲသမထဘာဝနာဝိပဿနာဘာဝနာလို့ခေါ်တဲ့ဘာဝနာပန်းကုံကြီးတွေကိုသင်ညာကြတဲ့ပုဂ္ဂိုလ်တွေအတွက်လည်းပဲဒီဘာဝနာကံနဲ့ထိုက်တန်နေတဲ့အကျိုးတရားတွေကအနာဂတ်တန်တရားကြီးမှာမိမိတို့ကိုကြည့်ကြုံပြီးနေကြမှာဖြစ်တယ်ဆရာဆရာအကြောင်းတရားတွေနဲ့ညီညွတ်နေတဲ့အကျိုးတရားတွေကမိမိတို့ကိုကြည့်ကြနေကြမှာဖြစ်ပါရဲ့ဒါကြောင့်အခုလိုမျိုးဗန်းပေါင်းစုံပွင့်လန်းနေတဲ့သံဃာရင်ကြီးနဲ့တူတဲ့သာသနာဥယျာဉ်မြေကြီးထဲမှာမိမိတို့ကောင်းကျိုးရာရာပန်းတွေကိုဆင်မြန်းနေကြတဲ့အချိန်မှာသာသနာဆိုတဲ့အကြောင်းသာသနာပြုလုပ်ငန်းဆိုတဲ့အကြောင်းနဲ့သာသနာပြုစိတ်ဓာတ်ဆိုတဲ့အကြောင်းတရားလေးတွေဟာတိဖို့လိုတဲ့တရားတွေဖြစ်နေကြပါရဲ့သာသနာဆိုတာကဘာကိုပြောတယ်လဲလို့တရားနာပြည့်တက်ကိုမေးရင်မလို့ဖြေမလဲဘုရားရှင်ရဲ့အဆုံးအမကိုသာသနာလို့ခေါ်တယ်ဒါဆိုလို့ရှင်ဘုရားရှင်ရဲ့အဆုံးအမကိုသာသနာလို့ခေါ်တယ်ဒီလိုဆိုရင်သာသနာပြုနေတဲ့ပုဂ္ဂိုလ်တွေလည်းသာသနာနဲ့ဆက်ဆက်ပြီးတော့ဖြစ်ပေါ်လာတယ်သာသနာပြုတဲ့ပုဂ္ဂိုလ်ဆိုတာကဘယ်လိုပုဂ္ဂိုလ်တွေကိုပြောမလဲဒီလိုမျိုးကုန်လေးမင်းတရားနာပြီးသားဘယ်လိုဖြေမလဲဘုရားရှင်ရဲ့အဆုံးအမတွေကိုလိုက်နာပြီးတော့ဘုရားရှင်ဆိုလိုတဲ့အတိုင်းဘုရားရှင်အလိုတော်နဲ့ညီညွတ်နေတဲ့အဆုံးအမတွေကိုပြန်လည်ဟောကြားပြတာညွှန်ကြားနေတဲ့ပုဂ္ဂိုလ်တွေကိုတော့သာသနာပြုတဲ့ပုဂ္ဂိုလ်တွေလို့ပြောနိုင်ဘူးလားပြောနိုင်တယ်သာသနာနဲ့သာသနာပြုတဲ့ပုဂ္ဂိုလ်တွေသာသနာနဲ့သာသနာပြုလုပ်ငန်းဆိုတာက ခွဲခြားလို့ရစကားတွေတရားတွေမဟုတ်ဘူးဘုရားရှင်အနေနဲ့သာသနာတော်ကြီးကိုတည်ထောင်ခဲ့တယ်ဆိုတာကဘုရားရှင်ရဲ့အစိုးမတွေကိုတည်ထောင်ခဲ့တာပဲဖြစ်တယ်သာသနာတော်ကိုတည်ထောင်ခြင်းကိုပဲယဟန်ဘောင်ကြီးကိုတည်ထောင်ခဲ့တယ်လို့ပြောမယ်ဆိုရင်လည်းပြောနိုင်တယ်ဒီတုန်းကတော့ယန္တရောကောင်းတွေလေသာသနာတော်မှာသင်္ချာရှိနေခဲ့ကြတယ်လို့ပဲယမ်းမလို့ခေါ်တဲ့ဘိက္ခုနီတရောကောင်းတွေလေပဲသာသနာတော်မှာသင်္ချာရှိခဲ့ကြတယ်သာသနာနောက်ပိုင်းတဖြည်းဖြည်းနဲ့သာသနာဆွတ်ယူလာတဲ့ဒီနောက်ပိုင်းကာလမှာခေတ်ကာလအပြောင်းလဲနဲ့ဝိနည်းတော်တွေကိုလိုက်လာနိုင်တဲ့စွမ်းရည်တွေကနေပါလာကြတာကလေတကြောင်အမျိုးမျိုးသောအကြောင်းတရားတွေကိုအကြောင်းပြုပြီးတော့ဒိက္ခူနီသာသနာထေရဝါဒသာသနာတော်မှာကွယ်သခဲ့တယ်။နောက်ပိုင်းဖြစ်မှာတော့သာသနာတော်ကိုပြီးကိုစီးကလဲလျောင်းပြီးတော့နေထိုင်လို့တဲ့အမျိုးကောင်းသမီးတွေလည်းပဲပေါ်ထွက်လာတဲ့အခါကျတော့အမျိုးမျိုးရှိကြတဲ့ရှိရှိဆရာတော်ဖျားများကဒီလရှင်ဖွဲ့စည်းတွေကိုဖွဲ့စည်းပြီးတော့ဘိက္ခုနီတွေလို့မပြောနိုင်တော့လည်းပဲသာသနာ၍ဝင်ဒီလရှင်အဖွဲ့ကြီးကိုတည်ထောင်ခဲ့တယ်။ယဟန်လို့ခေါ်တဲ့ပုဂ္ဂိုလ်တွေဟာလည်းသာသနာပြုနေတဲ့ပုဂ္ဂိုလ်တွေလို့ပြောရမှာဖြစ်တယ်လို့ပဲ။ဒီလရှင်တွေဟာလည်းပဲသာသနာပြုနေတဲ့ပုဂ္ဂိုလ်တွေလို့မပြောရဘူးလား။ပြောရမယ်။ဒီနေ့တရားနာနေကြတဲ့ယောဂီတော်ကောင်းတွေသောတရားတရားဌာနကြီးကိုလာရောက်ပြီးတရားအားထုတ်နေကြတဲ့ယောဂီတော်ကောင်းတွေသောတရားတရားဌာနကြီးကိုလာရောက်ပြီးတော့ဝိယဝစ္စမှုတွေကိုလာရောက်ပြီးပြုလုပ်အားထုတ်ကျုပ်ကိုနေကြတဲ့ပုဂ္ဂိုလ်တွေမိမိတို့သန္တရာခံကဏ္ဍကနေပြီးတော့သာသနာတော်ကြီးကိုမိကိုစိတ်ကလဲလျောင်းနေတဲ့ပုဂ္ဂိုလ်တွေကရောသာသနာပြုတဲ့ပုဂ္ဂိုလ်တွေထဲမှာမပါဘူးလားပါလေဒါဆိုရင်သာသနာရဲ့သာသနာပြုနေတဲ့လူတွေရဲ့သာသနာပြုလုပ်ငန်းရဲ့သာသနာပြုစိတ်ဓာတ်ရဲ့ဟာမတွဲနေဘူးလားတွဲနေတယ်တရားတွေအလုံးတဏီတညွတ်သေးသွားပါမှသာသနာတော်ကြီးအရှိခန့်ပြီးတော့ဒီတန်ဟာဖြစ်တယ်ဘုရားရှင်ရဲ့အစိုးမတွေတော့ရှိတယ်သူတော်လေးပဲသာသနာပြုတဲ့ပုဂ္ဂိုလ်တွေမရှိဘူးဆိုရင်တော့ဒီအဆုံးမတွေဟာကြည်တတ်နိုင်တဲ့သဘောတရားဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဒီလိုပဲတရားရှင်ရဲ့အဆုံးမတွေလည်းရှိတယ်သာသနာပြုလို့ခေါ်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်သာသနာပြုလုပ်ငန်းကပုံစံမကျဘူးဆိုရင်တော့သာသနာကကြည်တတ်ဖို့ဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးသာသနာသူတို့ဘုရားရှင်အဆုံးမှလည်းသင်္ချာရှိတယ်။သာသနာပြုပုဂ္ဂိုလ်တွေလည်းရှိတယ်။သာသနာပြုလုပ်ငန်းလေးပဲမှန်ကန်တယ်။အဲ့ဒီသာသနာပြုလုပ်ငန်းမှန်ကန်ခြင်းကိုပဲသာသနာပြုစိတ်ဓာတ်မှန်ကန်တယ်လို့မပြောနိုင်ဘူးလား။ပြောနိုင်တယ်။ဒါဆိုလို့ရှိရင်စင်ကေးစင်ကေးစိတ်ဆက်ပြီးတော့အလုံးတဏီတညောသေးတလန်းကြောင့်ထဲဥတည်ပြီးတော့သွားမယ်ဆိုရင်တော့သာသနာတော်ကြီးလည်းအခြေခံပြီးတည်တတ်မယ်သာသနာတော်ကိုမိခိုးစည်းကပ်လဲလျောင်းခွင့်ဆိုတဲ့ခွင့်လန်းကြီးလည်းရရှိရရှိမယ်မြတ်စွာဘုရားရှင်ရဲ့ဗရာဏရည်ရွယ်ချက်ဖြစ်တဲ့တန်တရာဝတ်သိရဲ့ဒုက္ခကနေပြီးတော့လွတ်မြောက်ခွင့်ဆိုတဲ့အခွင့်ကိုအရယူနိုင်တဲ့ဖြစ်စဉ်တွေလည်းပဲလောကကြီးမှာတင့်တယ်ထုံးနေပြီးတော့မတိရှိနေနိုင်ဘူးလားတိရှိနေမှာဖြစ်တယ်ဒါတွေကိုအကြောင်းပြုပြီးတော့ဒီနေ့သာသနာပြုတဲ့ပုဂ္ဂိုလ်သာသနာပြုလုပ်ငန်းနဲ့သာသနာပြုစိတ်ဓာတ်ဆိုတဲ့အပိုင်းတွေကိုမြတ်စွာဘုရားရှင်ဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တွေကိုဖြည့်ပြုပြီးတော့လက်တွေ့တကယ်သာသနာပြုလုပ်ငန်းမှာဖြစ်ပေါ်လာတဲ့အခြေအနေကိုမှီပြီးတော့ရရှိလာတဲ့အတွေ့အကြုံတွေပေါ်မှီပြီးတော့လည်းဒီနေ့တရားနာပြည့်တက်ကိုမျှဝေခံစားပြီးသွားမှာဖြစ်ပါတယ် ဒီနေ့ကြားဟောဖို့ရန်အကြောင်းအရာဟာလည်းပဲရုပ်ရှိဆိုသလိုဖြစ်ပေါ်လာခြင်းသာဖြစ်ပါれ။ဇူတင်ပြင်ဆင်မှုဆိုတဲ့အပိုင်းတွေကတော့လွန်စွာမှနေပါれ။ဒါကြောင့်မို့ဥစဉ်အနေနဲ့မြတ်စွာဘုရားရှင်ရဲ့တရားတော်တွေကိုခြေပြုပြီးတော့ဥစဉ်တို့ကိုယ်တိုင်ရရှိလာတဲ့သာသနာပြုလုပ်ငန်းမှာသာသနာပြုအတွေ့အကြုံတွေကိုလည်းပဲဒီနေ့ဥစဉ်တို့သာသနာတော်ကိုမိကိုစိတ်ကလဲလျောင်ထောက်ပံ့ပြီးတော့သာသနာပြုလုပ်ငန်းကိုမိမိတို့ခံခန္ဓာကနေပြီးတော့ဘဝရွက်ဆောင်နေကြတဲ့သူတော်ကောင်းအပေါင်းတို့ကိုညဝေခံစားပြီးမှဖြစ်ပါရဲ့ဒါကြောင့်မိမိတို့ရောက်ရှိရရှိနေတဲ့လူ့ဘဝတန်ဥဟင်ကြီးတဲ့ရောက်ရှိရရှိနေတဲ့သာသနာဥဟင်မြေကြီးတဲ့မှာမိမိတို့ပြုစုပြုထောင်နေကြတဲ့ဘုရားရှင်ရဲ့အဆုံးအမကိုကြောင်းပြုပြီးတော့ပြုစုပြုထောင်ခွင့်ရတဲ့သာသနာပြုလုပ်ငန်းတွေဘယ်လိုလုပ်ဆောင်ကြမလဲသာသနာပြုလုပ်ငန်းဆိုတာကုသိုလ်လားအကုသိုလ်လားကုသိုလ်ပဲဒါဆိုလို့ရှိရင်ကုသိုလ်လုပ်ငန်းဟာအကုသိုလ်လုပ်ငန်းတက်ကိုပြောင်းလဲသွားရင်ကောင်းပါမလားမကောင်းဘူးကုသိုလ်ဟာကုသိုလ်ပဲဖြစ်ရမယ်အကုသိုလ်ဟာလည်းပဲအကုသိုလ်တဘာဝအတိုင်းပဲအကုသိုလ်ပြုတဲ့လူတွေမှဖြစ်ပေါ်လာမှဖြစ်တယ်ကုသိုလ်လုပ်ငန်းရလို့ကျောင်းနိုင်တဲ့သာသနာပြုလုပ်ငန်းထဲမှာအကုသိုလ်လုပ်ငန်းရတွေနေနိုင်တယ်များနေပြီးတော့ပါနိုင်တယ်များပါပြီးမရှိအောင်ကိုတတိတံပင်ဉာဏ်ရှင်ပြီးတော့လုပ်ဆောင်ကြရမှဖြစ်တယ်အဖြစ်လို့လေနာယိဓမ္မောအာဓမ္မောသာဟုဘောဓမ္မာဝိပါကိနောအာဓမ္မောနိရယနေတိဓမ္မောပါပေတိဒုက္ခတိဓမ္မောသာဓမ္မာမိတော်ကုသိုလ်တရားသည်၎င်းအာဓမ္မောသာအာဓမ္မာမိတော်အကုသိုလ်တရားသည်၎င်းဥပ္ပောနပါဆုံးသောတရားတို့သည်ဓမ္မဝိပါကိနောသူများသောကျိုးရှိကြကုန်သည်နာဟွန်သည်မဖြစ်ကြလေကုန်အတ္တမောအတ္တမမိတော်အကုသိုလ်တရားသည်ဏိရယမကောင်းမှုပြုသူတို့၏လာရောက်ရာငရေတို့နေသည့်ဆောင်တတ်ပါ၏ဓမ္မောဓမ္မမိတော်ကုသိုလ်တရားသည်ကသူကတိလူနာနိဗ္ဗာန်သုံးတန်သောချမ်းသာတို့ပါတိရိယဆောင်တတ်ပါ၏။ဤတိတို့ဘဂဝါဘုံတော်ကြည်တော်မူသောမြတ်စွာဘုရားသည်ဝေါ်စာကရုဏာရှိသာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါသေးသည်ဓမ္မနဲ့အဓမ္မဒုညီတဲ့အကျိုးပေးမယ်လို့မြတ်စွာဘုရားရှင်မိတော်မူသလားမိပါဘူးဓမ္မကဓမ္မနဲ့လျော်ကန်နေတဲ့အကျိုးကိုပေးမှာဖြစ်တယ်လို့အဓမ္မကလည်းအဓမ္မနဲ့လျော်ကန်နေတဲ့အကျိုးကိုပေးမှာဖြစ်တယ်ဓမ္မကဓမ္မနဲ့လျော်ကန်နေတဲ့အကျိုးလို့ခေါ်တဲ့လူနာနိဗ္ဗာန်သုံးထံသောချမ်းသာကိုအလိုရှိသည်ဖြစ်စေအလိုမရှိသည်ဖြစ်စေရရှိရောက်ရှိအောင်အကျိုးပေးမှာဖြစ်လို့အတ္တမကိုပြုတဲ့ပုဂ္ဂိုလ်ဒီဟာလည်းပဲအတ္တမနဲ့လျော်ကန်နေတဲ့အကျိုးစီးပွားလို့ခေါ်တဲ့အပင်လေးဘုံတဘုံဘုံကိုရောက်ရှိရရှိအောင်အကျိုးပေးကြမှာဖြစ်တယ်ဒါကြောင့်သာသနာပြုနေတဲ့ပုဂ္ဂိုလ်တွေလို့ခေါ်နိုင်တဲ့ပုဂ္ဂိုလ်အပေါင်းတွေဟာကုသိုလ်လုပ်ငန်းကိုဥတည်ပြီးတော့ပြုစုပြုထောင်နေကြတဲ့ပုဂ္ဂိုလ်တွေဖြစ်ကြပါတယ်။ဒီလိုကုသိုလ်ရေးကိုလှုပ်ဆောင်နေခြင်းဟာဓမ္မကိုလှုပ်ဆောင်နေခြင်းလို့ပြောရမှာဖြစ်တဲ့အတွက်ဓမ္မကဓမ္မနဲ့လျော်ကန်နေတဲ့အကျိုးစီးပွားဖြစ်ထွန်းရေးကုသိုလ်ရုပ်လုပ်ငန်းရလို့ခေါ်နိုင်တဲ့သာသနာပြုလုပ်ငန်းကို သာသနာပြုလုပ်ငန်းဒီပီလုပ်ဆောင်နိုင်ရေးအတွက်ဝိသင်တို့မှာသာသနာပြုစိတ်ဓာတ်တွေလိုအပ်နေပါတယ်ဝိသင်တို့ကရောသာသနာပြုစိတ်ဓာတ်တွေပြည့်စုံနေလို့ပြေဝနေလို့ဒီတရားကိုဟောရတာလားဒီလိုမဟုတ်ပါဘူးဝိသင်တို့တရားဟောနေတဲ့ပုဂ္ဂိုလ်ဆိုတာကတရားနာတိတ္တေကျိုးရှိသွားစေဖို့တရားကိုဟောခြင်းဖြစ်တယ်လို့ပဲတရားနာတိတ္တေအတွက်နိုင်ထောင်ဘွေရာဖြစ်တဲ့မြတ်စွာဘုရားရှင်ရဲ့အဆုံးအမတော်နဲ့လောကန်နေတဲ့တရားစကားကောင်းတွေကိုနားကြားခွင့်ရပြီးတော့ခေါင်းပေါ်နဲ့အဆုံးအမပြီးနာယူလို့တဲ့စိတ်တန်လို့တဲ့နိုင်ထောင်လို့တဲ့ပုဂ္ဂိုလ်တွေနိုင်ထောင်ကြပါစေနိုင်တာနိုင်ခွင့်ဘုသူတ္တအတိဉာဏ်တွေတွင်လင်းနိုင်ကြပါစေဆိုတဲ့ရွယ်ချက်နဲ့တရားဟောတာဖြစ်တယ်လို့ပဲတရားဟောနေတဲ့ပုဂ္ဂိုလ်ကိုယ်တိုင်ကိုယ်လည်းပဲမိမိကိုယ်ကိုမိမိသုံးပါတော့အားဖြင့်တရားကိုဟောကြားရခြင်းလေးဖြစ်ပါလေတရားတစ်ပုဒ်ဟောပြီးလိုက်တိုင်းမှာမိမိပြောလိုက်တဲ့ဟောလိုက်တဲ့ဘုရားရှင်ရဲ့အလိုတော်နဲ့ညီညွတ်နေတဲ့တရားစကားတွေဟာမိမိကိုယ်ကိုပြန်လည်ပြီးတော့တတိပေးဖို့မိမိကိုယ်ကိုပြန်လည်ပြီးတော့သုံးမဖို့မိမိကိုယ်တိုင်လိုက်နာဖို့မိမိကိုယ်ကိုမိမိအမြဲတမ်းတတိအတိရှိဖို့ရန်အတွက်တိုးတက်မှုတွေသစားပြီးသစားဖြစ်ပေါ်ပြီးလာချင်းဆိုတဲ့အကျိုးတရားတွေဟာတရားဟောတဲ့ပုဂ္ဂိုလ်မှလည်းဖြစ်စီလာပါတယ်သူတော်ကောင်းဆိုတာကသူတော်ကောင်းတရားကိုနှစ်သက်ကြတဲ့တဘာဝရှိစမြင်းဖြစ်တယ်။ဒါကြောင့်တရားရှင်ရဲ့အဆုံးအမတွေဆိုတာကသူတော်ကောင်းတို့နှစ်ဆိုင်တဲ့တရားတွေဖြစ်တဲ့အတွက်သူတော်ကောင်းတို့ဒါလျင်ထိုက်တန်တဲ့သာသနာ့ဥယျာဉ်ကြီးကြီးတွေရောက်ရှိလာတဲ့ပုဂ္ဂိုလ်တွေကိုလည်းသူတော်ကောင်းတို့နှစ်သက်ဉာဏ်လို့တရားတွေကိုဟောပြရခြင်းလည်းဖြစ်တယ်ဘုရားတို့သာသနာပြုနေတဲ့ပုဂ္ဂိုလ်မှန်သမျှမှာဘယ်လိုစိတ်ထားမျိုးလေးတွေရှိရမလဲသာသနာပြုတယ်ဆိုတော့သာသနာပြုလုပ်ငန်းလို့ပြောလိုက်ရင်ကြားရတဲ့ပုဂ္ဂိုလ်တွေမိမိရဲ့စိတ်ကဘယ်ဘက်ကိုညှို့ကန်းဆိုင်သွားကြတာများတယ်လေဆိုရင်ပေါ့မိမိကသူတစ်ပါးတို့ရဲ့အကျိုးငါတရားတွေဟောမယ်တရားတွေပြမယ်သောက်တည်သောက်သာတန်တွေစာကောင်းပြေကောင်းတွေရေးသားမယ်ဆိုတဲ့သူတစ်ပါးတန်တန်မှာသာသနာတည်တတ်လာရေးအတွက်ကြိုးစားတဲ့အပိုင်းကိုစိတ်ကပူပြီးတော့ညှက်ခိုင်းဆိုင်နားလေသွားကြတဲ့တဘာဝကပုံများကြလာတယ်တကယ်ကြတော့သာသနာပြုဆိုတဲ့အပိုင်းဟာဣဇ္ဇတသာသနာနဲ့ဒိဋ္ဌသာသနာဆိုပြီးတော့နှစ်ပိုင်းရှိနေတယ်။မြတ်စွာဘုရားရှင်အနေနဲ့ကဣဇ္ဇတသာသနာကိုဥစွာပြုစေလိုတဲ့ဆန္ဒရှိပါရဲ့။ဒီနည်းဣဇ္ဇတသာသနာကိုပြုပြီးတဲ့နောက်မှဒိဋ္ဌသာသနာကိုပြုမယ်ဆိုရင်တော့ဘယ်လိုလားအပ်တဲ့မမြော်လင့်အပ်တဲ့မကောင်းတဲ့အကျိုးစီးပွားတွေကိုများစွာရှောင်ရှားပြီးတော့မိမိတို့ကိုယ်ကိုယ်မိမိတို့တရားနဲ့ထိကုတ်ပြီးသွားနိုင်မှဖြစ်ပါတယ်။မိမိဣဇ္ဇဒသမ္မာမတရားမတည်တတ်သေးဘူးဆိုရင်ဘိဒ္ဓသာသနာပြုရတာဘေးဘယံတွေအလုံးအလုံးနဲ့ညံ့ညောင်းလှပါပဲ။ကိလေသာမကင်းသေးတဲ့ပုဂ္ဂိုလ်မှန်သမျှသာသနာပြုလုပ်ငန်းမှာအခက်အခဲကြီးများစွာရှိကြပါလေ။သာသနာပြုလုပ်ငန်းဟာရယူတဲ့လုပ်ငန်းလားဆွတ်လွတ်တဲ့လုပ်ငန်းလားလို့တရားနာပိဋကကိုမေးရင်ဘယ်လိုဖြေမလဲ။ဆွတ်လွတ်တဲ့လုပ်ငန်းပဲ။ကိလေသာဆိုတဲ့တရားဟာရယူလို့တဲ့စိတ်ဓာတ်ရှိသလားဆွတ်လွတ်လို့တဲ့စိတ်ဓာတ်ရှိသလားရယူလို့တဲ့စိတ်ဓာတ်ရှိတယ် လောဘဆိုတဲ့တရားဟာရယူခြင်းလားဆွတ်လွတ်ခြင်းလားရယူခြင်းပဲဒေါသဆိုတဲ့တရားကရောရယူခြင်းပဲမောဟဆိုတဲ့တရားအိဒါမိတ္တရိယမန္တနတရားတွေကရောရယူခြင်းလားဆွတ်လွတ်ခြင်းလားရယူခြင်းပဲဒါဆိုရင်ကိလေသာမကင်းသေးတဲ့ပုဂ္ဂိုလ်များသာသနာပြုလုပ်ငန်းလုပ်ဆောင်တဲ့အခါမှာကိလေသာတွေရဲ့ထိုးနှက်ချက်ကိုခံရတဲ့အခါမှာဆွတ်လွတ်ခြင်းနဲ့ရယူခြင်းဘယ်အပိုင်းတွေဥတည်သွားတတ်တယ်လဲ ရယူခြင်းတဲ့ကိုဥတည်ပြီးသွားတတ်တယ်။ဒါတတိရှိဖို့အတိရှိဖို့အစဉ်ကျဉ်းဉာဏ်တွေရှိဖို့တိတ်အရေးမကြီးဘူးလားဒီဒီဘောတရားမှာသာသနာပြုလုပ်ငန်းကိုလုပ်ဆောင်နေကြတဲ့ပုဂ္ဂိုလ်တွေဝိသင်းတို့အပါဝင်ပေါ့ဆွတ်လွတ်ခြင်းအတွက်ကြီးထောင်ထားတဲ့သာသနာတော်ကြီးမှာရယူခြင်းဆိုတဲ့ပုံစံမျိုးပဲဘယ်တော့မှငါတို့ကိုအကြောင်းပြုပြီးတော့မဖြစ်ပေါ်စေရဘူးဒီလိုတန်တိတ်တန်ချပြီးတော့သာသနာပြုစိတ်ဓာတ်တွေကိုမင်းယူပေးရမှာဖြစ်တယ်ကိလေသာတွေကအခါအားလျော်စွာလှည့်စားတတ်ပါလေဒီကိလေသာတွေရဲ့လှည့်စားမှုဒဏ်ချက်တွေကိုခံရတဲ့အခါမှာသာသနာပြုလုပ်ငန်းရတွေဟာဖြစ်ထွန်းတဲ့အတိုင်းသာတော့မဖြစ်ဘဲနဲ့ကြာရှုံးမှုတွေများစွာဖြစ်သွားတတ်တယ်။ဒါကြောင့်မို့ဝိသင်းတို့သာသနာပြုနေတဲ့ပုဂ္ဂိုလ်မှန်သမျှဟာဆွလို့ခြင်းဆိုတဲ့တရားနဲ့ရယူခြင်းတရားပန်းတိန်လာကြသည်ဆုလို့ခြင်းနဲ့ရယူခြင်းဆိုတဲ့စက်ခြင်းပဲတရားလောဘနဲ့အလောဘတရားမိမိတို့ရဲ့ယုံနံတန်တဲ့အစင်မှာအတိန်ပွဲဆင်နွှဲသည်ဆိုရင်တော့ဘယ်ဘက်ကိုအနိုင်ပေးဖို့ရန်အတွက်မိမိတို့စိတ်ကိုလေ့ကျင့်ပေးဖို့လိုတယ်လေဆုလို့ခြင်းဆိုတဲ့အလောဘဘက်ဘက်ကိုအာကောင်မောင်းတန်တော့အောင်တော့မိမိတို့ဘက်ကနေလေ့ကျင့်ထင်ကြောင်းပေးဖို့မလိုလားလိုတယ်တဏှိတံအဖြစ်နဲ့ကိုချသတ်ပြီးတော့ကိုယ်စီကိုယ်စီဟာလေ့ကျင့်ရမှာဖြစ်တယ်ဆုလို့ခြင်းအတွက်တည်ထောင်ထားတဲ့သာသနာတော်ကြီးမှာရယူခြင်းဆိုတဲ့ပုံစံတွေဖြစ်သွားရင်မြင်ရတဲ့ကြားရတဲ့ပုဂ္ဂိုလ်တွေရဲ့စိတ်နှလုံးတွေကုသိုလ်နဲ့အကုသိုလ်ဘယ်တရားတွေတူပါသွားမလဲအကုသိုလ်တရားတွေတို့ပါသွားမယ်ကိလေသာမကင်းသေးဘူးဆိုတာမှန်တော်ညာလေးပဲတတိအတိရှိရင်တော့ထိမ့်ချုပ်လို့မရနိုင်ဘူးလားရနိုင်တယ်တတိနဲ့အတိမရှိတော့ဘူးဒါဆိုလို့ရှိရင်တော့မိမိတို့ထိမ့်ချုပ်နိုင်တဲ့စွန့်ရည်တွေအာမနေသွားဘူးလားအာနေသွားမယ်ဒါဆိုလို့ရှိရင်သာသနာပြုနေတဲ့သာသနာပြုပုဂ္ဂိုလ်တွေဆွလို့ခြင်းဆိုတဲ့ဥတီချက်ကိုဆဲကင်ပြီးတော့ပြုနိုင်ဖို့ရန်အတွက်မိမိတို့စိတ်ဖြစ်ပုံမှာစွန့်ကျင်ဖို့တော့မလိုနေဘူးလားလိုတယ်ဒါတိတ်အရေးကြီးတယ်ဒါကြောင့်လည်းမြတ်စွာဘုရားရှင်ကသူတစ်ပါးစိတ်ဖြစ်ပုံ၌မစွန့်ကျင်ဘူးရှိခြင်းလည်းရှိပါစေမိမိစိတ်ဖြစ်ပုံ၌စွန့်ကျင်အောင်တော့ကြိုးစားကြစမ်းပါသူတို့ဘာစိတ်ဘာတွေဖြစ်နေတယ်ဆိုတာမသိရင်ရှိပါစေမိမိစိတ်မှာဘာတွေဖြစ်နေတယ်ဆိုတာကိုတော့သူတော်ကောင်းဖြစ်လို့တဲ့ပုဂ္ဂိုလ်မှန်သမျှစူးစမ်းဖို့မလိုဘူးလားလိုတယ်မိမိစိတ်ဘာတွေဖြစ်နေတယ်ဆိုတာမသိဘူးဆိုရင်တော့စိတ်ကခိုင်းစေတဲ့အတိုင်းလုံဆောင်ဖြစ်သွားမယ့်ပုဂ္ဂိုလ်တွေဟာတရားဟောသူနဲ့တရားနာပြည့်တဲ့အားလုံးပဲမဟုတ်ဘူးလားဟုတ်တယ်ဆွလို့ခြင်းဆိုတဲ့အလောဘတရားရယူခြင်းဆိုတဲ့လောဘတရားဒီစက်ခြင်းတဲ့သဘောတရားတွေဟာကိလေသာရှိနေတဲ့ကိလေသာမကင်းသေးတဲ့ပုဂ္ဂိုလ်တို့ရဲ့ယုံနံတန်တန်အစဉ်မှာသူတလက်ငါတလက်သူတနိုင်ငါတနိုင်နဲ့အပြိုင်အဆိုင်ပဲရုန်းကန်ပြီးတော့အမပြိုင်နေကြဘူးလားအာကျင်နေကြတယ်တခါတရံမှာမိမိတို့ဟာအလုံးတရာမှဆွတ်လွတ်လို့တဲ့စိတ်တက်ကလေးတွေ ဖြစ်ပေါ်နေတဲ့အချိန်ကာလတွေရှိပါတယ်။အဲ့လိုအချိန်ကာလမျိုးလေးတွေမှာမိမိရဲ့စိတ်ကိုမိမိပြန်လည်သုံးသပ်ဆင်ခြင်ပြီးတော့နေထိုင်တဲ့ပုဂ္ဂိုလ်မိမိစိတ်၌ကျန်းကျင်လာတဲ့ပုဂ္ဂိုလ်ဟာမိမိစိတ်ကိုလှမ်းကြည့်လိုက်ရင်တိတ်ကြည်နူးတယ်။ဟောငါမှဒီလိုစိတ်သက်ကလေးတွေကြီးစွာရှိပါပေါ့လား။ဒီလိုပဲတစ်ဖက်ဆန့်ကျင်တဲ့တရားဖြစ်တဲ့ရယူလူတွေစိတ်သက်တွေဟာလည်းပဲတခြားသောတဘာသောအချိန်ကာလမှာအကြောင်းအားလျော်စွာပေါ်ပြီးတော့ပေါ်ထွန်းလာတတ်ကြလေဒီလိုရယူလူတွေလောဘတရားတွေဖြစ်ပေါ်လာတဲ့အချိန်မှာမိမိစိတ်ဖြစ်ပုံ၌စွန့်တင်အောင်အမြဲတမ်းလေ့ကျင့်နေတဲ့ပုဂ္ဂိုလ်တယောက်အတွက်ဒီလိုစိတ်သက်တွေဖြစ်ပေါ်လာပြီးဆိုရင်တော့ဈေးနှက်ဝန်းတာတဲ့စိတ်ဖြစ်ပါမလားလို့တရားနာပြတတ်ကိုမေးရင်ဘယ်လိုဖြေမလဲ
မဖြစ
်ဘူးစိတ်နေတယ်ဆုလို့ခြင်းတက်မှာညကိုင်းဆိုင်နေတဲ့စိတ်တက်ကြီးစွာရှိလာပြီဖြစ်တဲ့ပုဂ္ဂိုလ်တယောက်ရယူလို့တဲ့စိတ်တက်ကလေးတွေဖြစ်ပေါ်လာရင်မိမိကိုယ်ကိုမိမိအာမလို့အာမရတဲ့စိတ်တွေဒီနည်းမကင်းသေးတဲ့ကိလေသာရှိနေတဲ့မိမိဘဝကိုမိမိလွန်စွာမှရှင်နိုးတဲ့စိတ်ဓာတ်ကလေးတွေဝင်လာတယ်ဒီလိုဝင်လာခြင်းဟာကောင်းသလားမကောင်းဘူးလားလို့တရားနာပြတတ်နေရင်ဘယ်လိုဖြေမလဲကောင်းတယ်ဒါဆိုလို့ရှိရင်ရယူလို့တဲ့စိတ်ဓာတ်ကလေးတွေဆွလို့ခြင်းရဲ့စန့်ကျင်တဲ့ရယူလို့တဲ့ဒီလိုစိတ်ဓာတ်ကလေးတွေဝင်လာခြင်းကိုမသိတဲ့ပုဂ္ဂိုလ်နဲ့သိတဲ့ပုဂ္ဂိုလ်ဘယ်သူကမိမိဘဝကိုပိုပြီးအေးချမ်းအောင်ချမ်းသာအောင်ရဆောင်နိုင်မလဲဆိုလို့ရှိရင်တော့မိမိရဲ့စိတ်မှာဘာတွေဖြစ်နေတယ်ဆိုတာကိုသိအောင်ကြိုးစားတဲ့ပုဂ္ဂိုလ်ဖြစ်တဲ့ရယူခြင်းဆိုတဲ့လောဘနဲ့ဆွတ်လွတ်ခြင်းဆိုတဲ့အလောဘတရားတွေစဉ်းကျင်တဲ့အချိန်တွေမှာစဉ်းကျင်တဲ့တရားတွေဖြစ်ပေါ်လာတယ်ဆိုတာကိုသိပြီးတော့ချိုးနေပြီးနေထိုင်တဲ့တတိတမစဉ်ဉာဏ်ရှင်ပြီးနေထိုင်တဲ့ပုဂ္ဂိုလ်အတွက်ကတော့တစားတဲ့တစားချမ်းသာတဲ့သဘောတရားတွေဟာတိုးတိုးပြီးတော့မလာဘူးလားလာပဲလောကမှာသူတစ်ပါးအဖြစ်ကိုကြည်ခြင်းနဲ့ဒီနည်းသူတစ်ပါးရဲ့အားနည်းချက်ကိုလိုက်ရှာပြီးတော့ကြည်ခြင်းနဲ့မိမိရဲ့အားနည်းချက်တွေကိုအမြဲစောင့်ကြည့်ပြီးတော့ကြည်ခြင်းဟာဒီကြည်ခြင်းမျိုးဟာဘယ်ကြည်ခြင်းကအကျိုးရှိတဲ့ကြည်ခြင်းပဲလဲမိမိရဲ့အားနည်းချက်တွေကိုကြည်ခြင်းဟာအကျိုးရှိတဲ့လုံမြတ်ရတခုပဲ။ဒါဆိုပြဒါကြောင့်လေသူတပါးကောင်းတာမကောင်းတာဘာတွေလုပ်တယ်မလုပ်ဘူးဆိုတာလိုက်ပြီးတော့မကြည့်ပါနဲ့လုံးမသိမ်းပါနဲ့။ကိုယ်ကောင်းတာမကောင်းတာလုပ်တယ်မလုပ်ဘူးဆိုတာကသာအလုံးသိဆင်ကျင်ပြီးတော့နေပါဒီလိုမြတ်စွာဘုရားရှင်ဒီလိုသဘောသွားရှိတဲ့ဘုရားတော်ကိုဓမ္မပဒအဖြစ်မှာဟောကြားတော်မူခဲ့ဘူးပါနဲ့။ဒါကြောင့်မို့ဦးဇင်းတို့ကနေပြီးတော့သာသနာပြုနေတဲ့ပုဂ္ဂိုလ်မှန်တရေဟာဒီလိုမျိုးစတင်တဲ့သဘောတရားတွေဖြစ်ပေါ်လာပြီးဆိုတဲ့အခါမှာသိဖို့သိလိုတယ်ဒီလိုသိဖို့ဆိုတာလည်းပဲမိမိစိတ်ဖြစ်ပုံ၌စွန့်တင်တဲ့ပုဂ္ဂိုလ်ဖြစ်ဖို့သိလိုပါတယ်ဉာဏ်တွေကြီးပဲလိုတာမဟုတ်ဘူးဒီလားရှင်တွေကြီးပဲလိုတာလည်းမဟုတ်ဘူးမိမိအကျိုးစီးပွားလိုလားတဲ့ပုဂ္ဂိုလ်မှန်တယ်ညမိမိစိတ်ဖြစ်ပုံ၌ကျန်းကျင်အောင်လုပ်ဖို့လိုကြတာကြီးပဲဖြစ်ပါရဲ့မိမိစိတ်ဖြစ်ပုံ၌ကျန်းကျင်အောင်မပြုတ်နိုင်တဲ့ပုဂ္ဂိုလ်မှန်တည်းကုသိုလ်နဲ့အကုသိုလ်ဘယ်တရားတွေတိုးပွားလာမလဲအကုသိုလ်တရားတွေပဲတိုးပွားလာကြမှာဖြစ်တယ်ဟုတ်ပြီဒါဆိုလို့ရှိရင်ဦးဇင်းတို့ဒီလိုစန့်ကျင်တဲ့အကြောင်းတရားတွေမှာလောဘဆိုတဲ့တရားကရယူလို့တဲ့သဘောတရားအလောဘဆိုတဲ့တရားကဆွတ်လွတ်မယ်ဆိုတဲ့သဘောတရားဖြစ်တယ်လို့ပဲဒီတစ်ပါးကိုပျက်စီးသွားအောင်ပြုမယ်ဆိုတဲ့သောတာတရားဟာလည်းပဲဖြစ်ပေါ်လိရှိတတ်ကြတယ်အသောတာတရားလို့ခေါ်တဲ့ဒီတစ်ပါးရဲ့အကျိုးကိုရက်ဆောင်လို့တဲ့အသောတာမေတ္တာတရားတွေဟာလည်းပဲအကြောင်းအားလျော်စွာဖြစ်ပေါ်လာတတ်ကြပါလေ ဒီလိုဒေါသတရားတွေနဲ့အဒေါသတရားလို့ခေါ်တဲ့ဒီစန့်ကျင်တဲ့တရားတွေမိမိတို့ရဲ့ယုံနံတန်တန်အစင်မှာဖြစ်ပေါ်လာပြီးဆိုတာကိုသိဖို့ဆိုတာလိုက်ဟာလေးပဲမိမိတို့စိတ်ဖြစ်ပုံ၌ကျန်းကျင်အောင်နေစေနေတဲ့ပုဂ္ဂိုလ်တွေအတက်တည်းဖြစ်နိုင်တယ်လောကကြီးမှာအာပြိုင်ပွဲတွေညစာဖြစ်ပေါ်နေကြပါတယ်အကြံပွဲတွေကိုကြည့်လိုက်ရင်လောဘနဲ့ဒိဋ္ဌာလေးရှိတယ်ဒေါသနဲ့ဒိဋ္ဌာလေးရှိတယ်မာနနဲ့ဒိဋ္ဌာလေးရှိတယ်အိတ်တာမိစရိယတရားတွေနဲ့ဒိဋ္ဌာကြတာလည်းရှိကြပါလေဒါတွေကိုပြန်ကြည့်လိုက်တော့မိမိစိတ်ဖြစ်ပုံ၌မကျွမ်းကျင်လို့ဖြစ်ပေါ်လာရတဲ့အကြောင်းတရားတွေပဲဖြစ်တယ်လောကမှာမတိလိုက်မတိဘာသာအကြံပွဲတွေဖြစ်ပေါ်လာတတ်တဲ့ဖြစ်လေဖြစ်ထပူပြီးများတဲ့တရားတစ်ခုကတော့အိတ်သာဆိုတဲ့တရားတစ်ခုပဲသူတို့ကကြီးပွားအောင်မြင်နေတာကိုမနာလိုတဲ့စိတ်ဒီစိတ်ဟာဗလာတလို့ခေါ်တဲ့အကြံပွဲတွေကိုဖြစ်ပေါ်စေဘယ်လိုလုပ်ပြီးတော့မနာလိုတဲ့စိတ်ဟာအဒိန်ပွဲတွေကိုဖြစ်ပေါ်စေနိုင်ကြလေ။ဒါလေးတွေကတတိတတော်ထားမှသဘောပေါက်တဲ့သဘောရှိပါရဲ့။ဟုတ်ပြီ။မိမိတို့ကုသိုလ်ကောင်းမှုလုပ်ဆောင်နေတဲ့သာသနာ့ပြုလုပ်ငန်းကိုလုပ်ဆောင်နေတဲ့အချိန်မှာသာသနာ့ပြုလုပ်ငန်းသည်ဆက်လုပ်ခြင်းဘက်ကိုဦးတည်ထားတဲ့လုပ်ငန်းရဖြစ်တဲ့အတွက်ရယူလို့တဲ့သဘာဝတရားလေးတွေဟာသာသနာ့ပြုတဲ့ပုဂ္ဂိုလ်တွေမှလည်းရန်ဖန်ရန်ခါဖြစ်ပေါ်လာတတ်တယ်။လောကမှာသာသနာတော်ကြီးကိုတည်ထောင်ခဲ့တဲ့မြတ်စွာဘုရားရှင်ဟာသာသနာကြီးကိုတည်ထောင်ခြင်းနဲ့အတူသာသနာတော်ကိုဝင်ရောက်လာတဲ့သူတို့ကောင်းအပေါင်းတို့တွေကိုသာသနာတော်ကိုမှီခိုပြီးတော့သာသနာတော်ကိုလဲလျောင်းပြီးတော့သာသနာတော်ကိုစီးကပ်ပြီးတော့အောင်မြင်ခြင်းဆိုတဲ့လမ်းကြောင်းနဲ့လွတ်မြောက်ခြင်းဆိုတဲ့လမ်းကြောင်းဘေလန်းကြောင့်ကိုဥတည်ကျက်ထားပြီးမြတ်စွာဘုရားရှင်တည်ထောင်ခဲ့တာလေလို့ဉာဏ်သာပြတ်တက်ကိုမင်းရင်ဘယ်လိုဖြစ်မလဲအောင်မြင်ခြင်းနဲ့လွတ်မြောက်ခြင်းဘယ်တရားလဲအဲဝိပါဒကွဲသွားပြီအောင်မြင်ခြင်းလို့ပြောတဲ့အတန်လဲကြားတယ်လွတ်မြောက်ခြင်းလို့ပြောတဲ့အတန်လဲကြားတော့ဘယ်တရားယူရမလဲအဲဟုတ်ပြီပြန်လဲပြင်ဆင်လိုက်ပါပြီနော်ဝန်တာပါလေဒါတတိရှိဖို့သိလို့လေဥစဉ်တို့ကိုယ်တိုင်လေးဥစဉ်တို့ကိုကိုအမြဲတမ်းတတိပေးပြီးနေထိုင်ပါလေဒီနေ့သာသနာပြုပုဂ္ဂိုလ်များဖြစ်ကြတဲ့သာသနာနေဝင်ရှင်ရဟန်းများနဲ့ဒီလရှင်များမိမိကျိုးလိုလားလို့တရားအားထုတ်နေကြတဲ့ပုဂ္ဂိုလ်များဒါသိရေးကြီးတယ်သာသနာပြုလုပ်ငန်းမှာအောင်မြင်ခြင်းနဲ့လုံမြောက်ခြင်းနှစ်ပိုင်းရှိတယ်ဒေပိုင်းလူကျင်ကြလေလို့မိရင်တရားနာပြည့်တတ်ဒီလားရှင်တွေအောင်မြင်ခြင်းသလားလွတ်မြောက်ခြင်းသလားဟုတ်ပြီအောင်မြင်ခြင်းလမ်းကြောင်းနဲ့လွတ်မြောက်ခြင်းလမ်းကြောင်းတစ်မျိုးတစ်ခြားတစ်ပါးသာဖြစ်တယ်အောင်မြင်ခြင်းလမ်းကြောင်းကိုလက်ရင်လွတ်မြောက်ခြင်းလမ်းကြောင်းကလေသိဖယ်သွားပါပဲလွတ်မြောက်ခြင်းလမ်းကြောင်းကိုလိုက်ခြင်းရင်တော့အောင်မြင်ခြင်းကိုမဆွတ်လို့ရဘူးလားဆွတ်လို့ရမယ်လောကမှာလွတ်မြောက်သွားတဲ့ပုဂ္ဂိုလ်နဲ့အောင်မြင်နေတဲ့ပုဂ္ဂိုလ်ဘယ်သူကပိုပြီးမော်ကြည့်ခြင်းကြလဲဒီဆံပြောတော့မညာရဘူးနော်အောင်မြင်တဲ့ပုဂ္ဂိုလ်တွေကိုပဲမော်မကြည့်ခြင်းဘူးလားဘာဖြစ်လို့လဲမြင်နိုင်တဲ့ကြားနိုင်တဲ့အတိုင်းအတာနဲ့ပဲလောကမှာအသက်ရှင်ကြတာမဟုတ်ဘူးလား။အောင်မြင်ခြင်းဆိုတာမြင်ရတဲ့ကြားရတဲ့တရားမဟုတ်ဘူးလား။ဟုတ်တယ်။ဒါကြောင့်မို့အဲ့ဒီနောက်ကိုလိုက်ရတာကမြင်တာထင်တာမရှိဘူးလား။ရှိတယ်။မိမိစိတ်မှာအောင်မြင်နေတဲ့ပုဂ္ဂိုလ်တွေတွေ့ရပြီ။ဒီလိုအောင်မြင်နေတဲ့ပုဂ္ဂိုလ်တွေကိုစိတ်ကစိတ်ကနေတဲ့စိတ်တတ်သိမများဘူးလား။အဲ့လိုအောင်မြင်ခြင်းကိုအာရဒိဋ္ဌအကြနေတဲ့ပုဂ္ဂိုလ်တွေကလောကမှာသိမများဘူးလားဟုတ်ပြီအဲ့ဒါဟာအပြုလိုက်ရဲဖို့ရန်အတွက်ပဲမဟုတ်ဘူးလားနည်းလေလောကကြီးမှာမြင်စရာနဲ့ကြားစရာအပေါ်မှာပဲဒ ောင်းတင်းနီးနေကြတဲ့လောကသားတွေကတိညာတော့လောကဓာတ်တရားလို့ခေါ်တဲ့အောင်မြင်ခြင်းဆိုတဲ့လောကဓာတ်တရားကြောကြားခြင်းဆိုတဲ့လောကဓာတ်တရားပြီဓာတ်တွေကလူတိုင်းစာလောင်နှိမ့်ဆိုင်ကြတဲ့တရားတွေမဟုတ်ဘူးလားလွတ်မြောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သာသနာတော်ကိုစိတ်ကပ်မြှို့ပြီးတော့လဲလျောင်းလာကြတယ်ဒါပေမဲ့ကိလေသာတွေကမိမိတို့ကိုမလှည့်သားဘူးလားလွတ်မြောက်ခြင်းကိုဆွတ်လွတ်ခြင်းလို့မပြောနိုင်ဘူးလားပြောနိုင်တယ်ရယူခြင်းကိုအောင်မြင်ခြင်းကိုရယူခြင်းလို့မပြောနိုင်ဘူးလားဆုံးလို့ခြင်းဆိုတဲ့တရားကိုဥတည်ထားတဲ့ပုဂ္ဂိုလ်ဟာလွမြောက်ဖို့လမ်းကြောင်းကိုဥတည်နေတဲ့ပုဂ္ဂိုလ်ပဲ။ရယူမယ်ဆိုတဲ့ဥတည်ချက်ကိုစိတ်ကံပြီးတော့ရှောက်လန်းနေတဲ့ပုဂ္ဂိုလ်ဟာအောင်မြင်ခြင်းဆိုတဲ့လမ်းကြောင်းဘက်ကိုဥတည်ထားတဲ့ပုဂ္ဂိုလ်ပဲ။ဒါဆိုလို့ရှိရင်မိမိတို့ဘက်ကရယူခြင်းဆိုတဲ့ဘက်ကိုကိလေသာကစိတ်စားပြီးစိတ်စားခြင်းခံရပြီးဆိုရင်တော့အောင်မြင်ဖို့ရန်အတွက်မိမိနဲ့ရှင်ပြိုင်တဲ့ဖြစ်တဲ့ပုဂ္ဂိုလ်များကိုတော့မိစ္ဆာသွားအောင်ရှင်းမုံးပြစ်ဖို့မလိုလားလိုတယ်အဲ့ဒါဘယ်တရားကခြေလေလိုက်တာလဲအိဋ္ဌာတရားပဲမဟုတ်ဘူးလားဟုတ်ပြီဒါဆိုရင်မနာလိုခြင်းဆိုတဲ့အိဋ္ဌာတရားကအောင်မြင်ခြင်းဆိုတဲ့ရယူခြင်းလမ်းကြောင်းကိုဥတည်သွားတဲ့အခါမှာထိုပုဂ္ဂိုလ်ရဲ့ယုံနာတဏ္ဍာန်ဆင်ကိုအိဒါတရားကခြေလေပြီးတော့မနှံမိုးသွားဘူးလားသွားပြီသွားပြီဆိုတဲ့အခါမှာအာပြိုင်ခြင်းဆိုတဲ့ဗလာသတရားမဖြစ်ပေါ်လာဘူးလားဟုတ်ဒီဖြစ်စီမဟုတ်ဒီဖြစ်စီသူပြည့်ပြုံးသွားဖို့အောင်မြင်ခြင်းဆိုတဲ့တရားကနေပြည့်ပြုံးသွားဖို့အထင်ကြီးဖြစ်နေတယ်ဆိုတဲ့နေရာကနေပြည့်ပြုံးသွားဖို့သူတစ်ပါးတွေကစိတ်ကညှိကိုနေကြတယ်ဆိုတဲ့အနေထားကနေပြည့်တုံးသွားဖို့ရန်အတွက်မနာလိုခြင်းဆိုတဲ့အိတ်သာတရားကအာပြိုင်ပွဲခြင်းပဖြစ်အောင်ကိုမိမိတို့ကိုပြန်လည်စားလိုက်ဘူးလားပြန်စားပြီဒါဆိုလို့ရှိရင်ပြန်ကြည့်လိုက်မိမိစိတ်ဖြစ်ပေါ်လိုက်မကျွမ်းကျင်ဘူးဆိုရင်တော့အနှဲစားခံရမယ့်ပုဂ္ဂိုလ်တွေဟာအာလုံးပဲမဟုတ်ဘူးလားဟုတ်တယ်ဒါဆိုလို့ရှိရင်မိမိတို့လွတ်မြောက်ဖို့ရန်အတွက်သာသနာတော်ကြီးထဲဝင်ရောက်လာကြတယ်လွမြောက်ဖို့ရန်ဆိုတဲ့ဥတည်ခြင်းနဲ့ရှင်ဟန်းပြုလာကြတယ်လွမြောက်ဖို့ရန်ဆိုတဲ့ဥတည်ခြင်းနဲ့ဒီလရှင်ဝတ်လာကြတယ်လွမြောက်ဖို့ရန်ဆိုတဲ့ဥတည်ခြင်းနဲ့တရားအထုတ်ဖို့ရန်ဆိုတဲ့ရည်ရချက်ကိုဥမှုပြီးတော့တရားအထုတ်လာကြတဲ့အမျိုးသားယောဂီအမျိုးသမီးယောဂီတတော်ကောင်းအပေါင်းတို့တွေဟာမိမိတို့ရဲ့နေတူဝကာလကလေးတွေမှာမိမိစိတ်ဘာတွေဖြစ်နေတယ်ဆိုတာကိုကျန်းကျင်အောင်တည်အောင်လုပ်ဖို့တော့ကြိုးစားဖို့မလိုလားလိုတယ်သူတစ်ပါးတွေရဲ့လေးစားမှုသူတစ်ပါးတွေရဲ့ညံ့နှိုးမှုဘူတော်ခံရမှုဆိုတဲ့တရားတွေကိုလက်ခံနေကြရတဲ့ဦးစင်းတို့ရှင်ယဟန်းများနဲ့ဒီလရှင်များကပို့ပြီးတော့တတိရှိရှိနေထိုင်ဖို့မလိုလားလိုတယ်ဓမ္မဒါနလွတ်မြောက်ခြင်းဆိုတဲ့လမ်းကြောင်းဘက်ကိုမိမိတို့ဥတည်ပြီးတော့သွားနိုင်မှာမဟုတ်ဘူးလားမှန်ပါတယ်သာသနာပြုလုပ်ငန်းဟာမိမိတို့ဘဝတစတဲ့တစလွတ်မြောက်ခြင်းဆိုတဲ့လမ်းကြောင်းဘက်ကိုရောက်ရှိသွားဖို့ရန်အတွက်ပါရမီဖြည့်တဲ့လုပ်ငန်းရလို့မပြောနိုင်ဘူးလားပြောနိုင်တယ်ဒါဆိုလို့ရှိရင်ရှင်ဟန်ပြုခြင်းဒီလဆင်ဖို့ခြင်းကိုပါရမီထဲမှာထည့်သွင်းရင်ဒီပါရမီတွေဝင်တယ်မြိခမပါရမီတွေမြိခမဆိုတာရှင်ဟန်းပြုခြင်းကိုလည်းမြိခမလို့ခေါ်တယ်တက်တဲ့ဘွယ်အာယုံထိုးထိုးကနေပြီးတော့ရှောင်လွှဲပြီးဆွတ်လွတ်ပြီးနေထိုင်ခြင်းကိုလည်းမြိခမလို့ခေါ်တော့တက်စီတဲ့နဲ့ကာမဝိတုအစုစုကိုဆွတ်လွတ်ခြင်းဆိုတဲ့ဆွတ်လွတ်ခြင်းတစ်မျိုးရှိတယ်ကိလေသာကိုဆွတ်လွတ်ခြင်းဆိုတဲ့ဆွတ်လွတ်ခြင်းလည်းတမျိုးရှိတယ်။ဒါဆိုရင်ကိလေသာကိုမဆွတ်လို့နိုင်သေးတဲ့ကာလမှာတက်စီတဲ့ကာမဝတ္ထုအစုစုကိုဆွတ်လို့ပြီးတော့ရှင်ဟန်းပြုလာကြတာမဟုတ်ဘူးလား။ဟုတ်တယ်။ဒီနေ့ယောဂီတော်ကောင်းတွေလည်းတက်စီတဲ့လူလောကလူဝန်းကျင်ထဲကကာမဂုဏ်အာယုန်တွေကိုခိတ္တခဏတော်၎င်း မိမိတို့နေထိုင်နေကြသောရှေးကြသောကာလတော်၎င်းဆွတ်လို့ပြီးနေထိုင်နေကြတာမဟုတ်ဘူးလားဟုတ်တယ်ဒါကဆွတ်လို့ခြင်းတစ်မျိုးပဲအဲ့လိုဆွတ်လို့ခြင်းနဲ့ဆွတ်လို့လာကြပြီးတဲ့နောက်မှာကိလေသာကိုဆွတ်လို့နိုင်ဖို့ရန်အတက်တော့ဦးစင်းတို့ချီတက်ကြရမှာမဟုတ်ဘူးလားဟုတ်ပြီအဲ့ဒီခါမှာဒူးတဲ့နေလို့ရှိရင်တိတ်မဖြစ်တတ်တဲ့ကိလေသာတွေကအများနဲ့နေတဲ့အခါမှာတောင်းဝန်းကျင်ရဲ့စွမ်းမိုးမှုတောင်းဝန်းကျင်ရဲ့ရက်ခတ်မှုကြောင့်မတိလိုက်မတိဘာသာဆိုတယ်လို့ပဲလွတ်မြောက်ဖို့ရန်ဥတည်ပြီးတော့သာသနာ့ဘောင်တွေဝင်ရောက်လာတော်လဲပဲအောင်မြင်ဖို့ရန်ဆိုတဲ့ဥတည်တဲ့ဘက်ကိုတခါတရံမှာဥတည်ပြီးတော့သွားမိတတ်တဲ့သဘောလေးတွေမရှိဘူးလားရှိတယ်ဒါတော်တော်လေးတတိထားကြရမယ်အဆိုင်မှာအဲ့တော့ဦးစင်းတို့ကိလေသာမကင်းသေးတဲ့ပုဂ္ဂိုလ်များဖြစ်တဲ့အားလျော်စွာပဲအတိုက်တက်ရှိရင်တော့အပွင့်တက်တော့မရှိနိုင်ဘူးလားရှိနိုင်တယ်သို့တော်လည်းအတိုက်ရှိတိုင်းအပွင့်ရှိရမလားမရှိတင်ဘူးတတော်ကောင်းဖြစ်စဉ်တဲ့ပုဂ္ဂိုလ်အတွက်ဘယ်သူကသည်ကိုယ်ကိုအကြောင်းမျိုးစုံနဲ့တိုက်ခိုက်လာပါစေအဲ့ဒီဟာကိုမိမိကမလက်ခံဖို့တော့မလိုဘူးလားလိုတယ်လောကလုံးမှာပြဿနာဖြစ်ရတာဘာကြောင့်လဲလို့မေးရင်ဘယ်လိုဖြေမလဲ။ကဲဘယ်လိုဖြေကြမလဲ။တရားကြီးပြန်ပြောပါဦး။ပြန်ပြန်ပြန်။ဂျိုင်းဆိုင်မှု။ဟုတ်ပြီ။ဖြစ်နိုင်ခြေတွေကအများကြီးပေါ်နေနော်။ဒါပေမဲ့လောကရှိတဲ့ပြဿနာဟူသမျှပေါ့။ဘာကြောင့်ဖြစ်ရတယ်လဲဆိုရင်တော့တာဝန်ဆင်နှွှဲလို့ပါလက္ခဏာတရားနာကြည့်တတ်ပုဂ္ဂိုလ်တယောက်ကိုယ်ကိုအပြစ်ပြောလာပြီကိုယ်အကြောင်းမကောင်းပြောလာပြီဆိုရင်အဲ့ဒီပြောလာတဲ့ပုဂ္ဂိုလ်နဲ့ကိုကပါဝင်ဆင်နှဲလိုက်ရင်တော့ပြဿနာမဖြစ်ဘူးလားဖြစ်ပါဘူးလက်တွေ့မခံရင်ကိုရလားလက်တွေ့ခံတယ်ဆိုတော့မလုပ်တာလေပါဝင်ဆင်နှဲလိုက်တာပဲဘုရင်တို့အင်္ဂလိပ်စာလုံးလေးကတော့တော်တော်လေးအဓိပ္ပာယ်ကြည့်ပါတယ်။ဘာလို့ခေါ်လဲပါဝင်ဆင်နေတာလို့။အဲ participation လုပ်တယ်ပေါ့နော်။ဘုရင်တို့ participate လုပ်တယ်ဆိုတာပါဝင်ဆင်နွှဲတာပဲ။ဒါဗိဓပုဂ္ဂိုလ်နဲ့ဖြစ်ပေါ်လာရတဲ့ပြဿနာတွေပဲ။ဟုတ်ပြီ။တစ်ခါပြန်ကြည့်လိုက်။ဗိဓနဲ့ဖြစ်ပေါ်ပိုင်ခွင့်ဆိုတဲ့တရားကဣဇ္ဇတမိမိရဲ့စိတ်ဖြစ်ပုံမှန်မကျွမ်းကျင်ရင်တော့ပူဖြစ်နေတယ်မိမိတို့ရဲ့စိတ်မှာဘာတွေဖြစ်လာပြီလဲဆိုတာသိအောင်ကြိုးစားနောက်တနည်းပြောမယ်မိမိရဲ့ယုံနံတဏ္ဍာန်စင်မှာလောဘတရားတွေဖြစ်လာပြီဆိုကြစို့တနည်းရယူဖို့ရန်ဆိုပြီးတော့မိမိကိုတိုက်တွန်းလာပြီစိတ်ဆော်လာပြီဆိုတဲ့အခါမှာငါနဲ့ပါဝင်ပြီးတော့ပေါင်းစည်းလိုက်ရင်ပါဝင်ဆင်နှဲလိုက်ရင်တော့မိမိဘာဖြစ်သွားလဲအဲ့ဒီအလိုအတိုင်းပဲရှေ့ဆက်ပြီးလုပ်ဖို့မဖြစ်သွားဘူးလားဖြစ်သွားတယ်မိမိရဲ့အစ္ဆတခိလေသာနဲ့မိမိပါဝင်ဆင်နှဲလိုက်ရင်တော့ပြဿနာတွေမဖြစ်လာဘူးလားဒေါသဖြစ်လာပြီးမိမိဒေါသကိုမိမိကပူပေါင်းပါဝင်ပြီးတော့ပါဝင်ဆင်နှဲလိုက်တယ်ဆိုရင်တော့အဲ့ဒီဒေါသရဲ့ခိုင်းစေမှုအတိုင်းအလုံးလုံးတဲ့ပုဂ္ဂိုလ်တယောက်မဖြစ်သွားဘူးလားဟုတ်ပြီဒါဆိုလို့ရှိရင်ပြန်ကြည့်လိုက်လောကကြီးမှာပေးသူနဲ့ယူသူရှိတယ်ပေးသူဘယ်လိုပဲပေးပြီးယူတဲ့လူဘက်ကယူတတ်ဖို့သာပဌာနာမဟုတ်ဘူးလားဟုတ်ဘူးလားဟုတ်ပါတယ်ဘယ်လိုပဲပေးပြီးပေါ့ကိုယ့်ဘက်ကယူတတ်ရင်အကျိုးရှိအောင်လုပ်ဆောင်လို့ရတယ်တခါလေဥစဉ်တရားလေးတပုတ်မှာတော့ဟောကြားပေးပူခဲ့ပါတယ်။မြတ်စွာဘုရားရှင်ကိုဘုံနာကြီးတူကသူ့အရှိကိုဆုံးကံကြွလာတဲ့မြတ်စွာဘုရားရှင်ကိုအမျိုးမျိုးဆဲရည်တယ်။မြတ်စွာဘုရားရှင်ဘက်ကမိတို့မြတ်စုံလို့ချင်းကြောင်းလဲသွားခြင်းဆိုတဲ့တရားကိုမတွေ့ရတဲ့အခါမှာပုဂ္ဂိုလ်တယောက်ကမိမိကိုဆဲရည်ပြီဆိုရင်ပုဂ္ဂိုလ်တယောက်ကမိမိနဲ့ပတ်သက်ပြီးတော့နာကျင်အောင်ပြောပြီဆိုရင်တော့သူပြောတဲ့အတိုင်းကို့မှာမျက်နှာပြက်သွားတာသူမြင်ခြင်းလို့မဟုတ်ဘူးလား ဟုတ်တယ်နော်ဟုတ်ပြီဒီဘုံနာကြီးဆဲဆိုနေတော်ညာလဲမြတ်စွာဘုရားရှင်မှာကြောင်းလဲမှုမရှိတော့သူပေးတာနဲ့မြတ်စွာဘုရားရှင်တုံ့ပြန်တာနဲ့မတူမဖြစ်နေဘူးလားဖြစ်နေပြီဒီခါမှာမိမိဖြစ်စေခြင်းတလို့မဖြစ်ရင်ပေးတဲ့ပုဂ္ဂိုလ်ကဘာဖြစ်သွားလဲဖြစ်တယ်နေမတိခံမသာမဖြစ်လာဘူးလားဖြစ်လာပြီအဲ့လိုဖြစ်လာတဲ့အခါကျတော့မြတ်စွာဘုရားရှင်ကိုမေးလျှောက်ပြီးခေါရမမြတ်စွာဘုရားရှင်ဖျားကိုကျွန်ုပ်သိဆိုနေတော်လဲရှင်ဖျားဘက်ကဘာမှကြောင်းလဲသွားခြင်းထိကြိုက်သွားခြင်းဆိုတာကိုမတွေ့ရဘူးဒါပေကြောင်းကြောင့်ပါလေလို့ဒီလိုမေးလိုက်တဲ့အခါမှာဟေးရှင်ပုံသာတဲ့အင်ကိုတည့်ရဲ့ရှင်ကျိုးတိုင်ဝိုင်းဒီမိစေသင်္ဃအတွေကလာရောက်လေပတ်တဲ့အခါမှာမိစေသင်္ဃအတွေကိုရှင်ကျိုးတွေကိုသဘွယ်တောက်ခွေတွေနဲ့တီခင်းအစ်ခံခြင်းသင်မပြုဘူးလားပြုတာပေါ့ဟေးသင်တီခင်းအစ်ခံတဲ့ဒီသဘွယ်တောက်ခွေတွေကိုဒီဧည့်တွေကမစားသုံးသွားကြဘူးဆိုရင်တော့ဘယ်သူဥစ္စာပဲကျန်ဖြစ်တယ်လဲကျွန်ုပ်ဥစ္စာပဲပြန်ဖြစ်တာပေါ့အေးသင်ပေးတော်ညာလေးပဲငါမယူတဲ့အတွက်ဘယ်သူဥစ္စာပဲဖြစ်တယ်လဲတင့်ရဲ့ဥစ္စာပဲပြန်ဖြစ်တာပေါ့ဒါကြောင့်မို့ဦးဇင်းတို့ပေးတဲ့သူဘက်ကဘယ်လိုပဲပေးပေးပေါ့ဦးဇင်းတို့ဘက်ကယူတတ်ဖို့မလိုဘူးလားဘုရားဘုရားရှင်ကတော့ခိလေသာကင်းကွာသွားပြီဖြစ်တဲ့အတွက်ဒေါသဖြစ်အောင်လုပ်လို့ရသေးလားဒါဆိုရင်ဒေါသနဲ့ပါဝင်ဆင်းရဲခြင်းမရှိတော့ဘူးလို့မပြောနိုင်ဘူးလားဒါဆိုရင်ဥစဉ်တို့အားလုံးမှာဒေါသတရားရှိနေသေးတယ်မဟုတ်ဘူးလားဒါဆိုရင်တော့ဥစဉ်တို့ကဒေါသနဲ့ပါဝင်ဆင်းရဲဖို့တော့အခွင့်အလမ်းမရှိဘူးလားရှိတယ်ဒါပေမဲ့အကျိုးမဲ့ကိုသိရင်အကျိုးရှိပြုဖို့ရန်အတွက်ဒီဒေါသကစိတ်စော်တိုက်တွန်းလာတဲ့အခါမှာပါဝင်ဆင်းရဲမှုမပြုဖို့တော့မိမိတို့တတိပတိထားဖို့မလိုဘူးလားမိမိဒေါသဖြစ်လာတဲ့အခါမှာမိမိရဲ့စိတ်ကိုလှမ်းပြီးတော့ကြည့်လိုက်ပါအဲ့ဒေါသကိုလှမ်းပြီးတော့ကြည့်လိုက်ငြိမ့်တက်သွားပါလေဒါအင်မတန်ကောင်းတဲ့နိလန်ကောင်းတစ်ခုပါမိမိစိတ်ဖြစ်ပုံနဲ့ကျန်းကျင်အောင်လုပ်ကြကြပါဒါမြတ်စွာဘုရားရှင်ရဲ့စကားတော်ပဲဒီလိုမိမိရဲ့စိတ်ကိုစောက်ပြီးတော့ကြည့်တဲ့အခါမှာဒီလိုဒေါသတရားတွေဖြစ်ပေါ်လာပြီမတည်နှံ့မှုတွေဖြစ်ပေါ်လာပြီဆိုတဲ့အခါမှာမိမိတို့အကြောင်းအထောက်အပံ့ရမှဖြစ်ပေါ်တဲ့တရားဖြစ်တယ်။ဒီလိုအကြောင်းအထောက်အပံ့ရတဲ့အခါမှာဖြစ်ပေါ်လာတဲ့တရားကိုတတိရှင်ပြီးတော့မိမိတို့ကိုယ်ကိုမိမိတို့တတိသမဉ္စဉ္စဉ်ရှင်ပြီးတော့မိမိစိတ်ဖြစ်ပေါ်၌ကျွမ်းကျင်အောင်လုပ်ပြီးတော့ထိုဒေါသတရားရဲ့ဖြစ်စော်မှုဒေါသတရားရဲ့ခိုင်းစေမှုကိုပါဝင်ဆင်နွှဲပြီးတော့မိမိကဖြည့်ဆည်းပေးရတဲ့ပုဂ္ဂိုလ်တယောက်ဘဝမဖြစ်အောင်တော့ကျူသာသွားရင်တောင်းဝင်ဆင်းနေခြင်းဆိုတဲ့တရားကိလေသာဖြည့်သေးတော်များလည်းပဲမဖြစ်တည်ထားနိုင်ဘူးလားဖြစ်တည်လာနိုင်တယ်ဒါကြောင့်ကိလေသာကင်းသွားပြီဖြစ်တဲ့အတွက်စွန့်နေတာပေါ့လို့ပြောကြတယ်ပြောကြတယ်ပြောတဲ့ပုဂ္ဂိုလ်လည်းရှိပါတယ်ဒါတော့လည်းမိမိစိတ်ဖြစ်ပုံနဲ့ကျွမ်းကျင်လာတဲ့ပုဂ္ဂိုလ်အတွက်တောင်းဝင်ဆင်းနေခြင်းဆိုတဲ့တရားကိုပြုမိရင်ချမ်းသာခြင်းနဲ့ဆင်းရဲခြင်းဘယ်တရားတွေဖြစ်ပေါ်လာမလဲဟုတ်ပြီဆင်းရဲခြင်းတရားတွေဖြစ်ပေါ်လာပြီဆိုတော့ဖြစ်ပေါ်ခဲ့ဘူးတာကိုသိတဲ့ပုဂ္ဂိုလ်မိမိစိတ်ဖြစ်ပုံနဲ့ကျန်းကျင်အောင်လက်ကျင့်ခဲ့တဲ့ပုဂ္ဂိုလ်ဟာကစားတဲ့တစချမ်းသာခြင်းတက်ကိုပဲဥတီပြီးမိမိဘဝကိုဥတီတဲ့ထားပြီးတော့ပန်းတိုင်ထားပြီးတော့ခြိတက်ဖြစ်သွားမှာဖြစ်တယ်ဟုတ်ပြီဒါကြောင့်မိမိတို့အနေနဲ့မိဒါနဲ့ပြဿနာဖြစ်ရခြင်းမိဒါနဲ့ဖြစ်ပေါ်လာတဲ့ခက်ခဲတွေပြဿနာတွေအလုံးကြည့်လိုက်ရင်မိမိဘက်ကပါဝင်ဆင်းရဲလို့ဖြစ်တယ်လို့မိမိရဲ့ဣဇဒတန်တန်မှာလွန်မိုးဖြီးစည်းလာတဲ့စိတ်ဆော်လာတဲ့ကိလေသာတရားတွေနဲ့ပါဝင်ဆင်းရဲလိုက်တဲ့အခါမှာလေမိမိဟာပြဿနာတွေဖြစ်လာမှဖြစ်တယ်ပြဿနာတွေကိုဖြစ်အောင်လှုပ်ဆောင်မဲ့ပုဂ္ဂိုလ်ပဲဖြစ်ပါတယ်ဒါကြောင့်မို့ပါဝင်ဆင်းရဲခြင်းဆိုတဲ့တရားဘယ်တော့မှမလုပ်ဘူးဒါတော်လေးအရေးကြီးပါလေလောကကြီးမှာကောင်းခြင်းဆိုတဲ့တရားမကောင်းခြင်းဆိုတဲ့တရားတွေကိုတွေ့ကြုံကြရမှာအမှန်ပဲဖြစ်တယ်လို့လွတ်မြောက်ခြင်းလိုရှိတဲ့ပုဂ္ဂိုလ်တွေဟာကောင်းခြင်းဆိုခြင်းဆိုတဲ့တရားနှမျိုးစလုံးမှာပါဝင်ဆင်းရဲခြင်းဆိုတဲ့တရားသဘောတွေကိုတော်လေးပဲဆောင်ရွက်ကြမှာဖြစ်တယ် Tony Gudo Leve, Emiru Bowen Senegian Gushan Lea Machide, Magani Suragaro, Pyobu Yam Lura Wu. Hobi, Tasalushi, Emiru Sipi Bonai Sensi on Lubu Yam Adre. Emiru Sima Chipolare, Diari, Chipolare, Adan Sisolare, Adan. Tonkian Biro, Luxon Jin Sure, Kayagan Wesiga Moody, Machipo Zibu Yam Adre.တရားတစ်ပါးလည်းလိုအပ်နေပါလေ။ဒီတရားလည်းသာသနာပြုနေတဲ့ပုဂ္ဂိုလ်များမှာသာသနာပြုလုပ်ငန်းမှာစွမ်းကျင်ဆုံးဖြစ်တော်မူတဲ့မြတ်စွာဘုရားရှင်ရှင်သုံးသွားတဲ့စိတ်ထားတစ်ခုပါ။အတုယူပြီးတော့အတုလိုက်ပြီးကျင့်ရမယ်စိတ်ထားတစ်ခုပဲ။ဘယ်စိတ်ထားလဲဆိုရင်တော့ဒုဘောမှာတူလေးစားခြင်းဆိုတဲ့စိတ်ထားပဲဖြစ်တယ်မြတ်စွာဘုရားရှင်ဒီချိန်မှာရံတော်ရီကိုတရားလေးတစ်ခုဟောပြခဲ့ဘူးပါလေဒီတရားကတော့သစ္စကနိဗ္ဗာန်မှာလာရှိတဲ့ဒီဟသုတ်တံပဲဖြစ်တယ်မြတ်စွာဘုရားရှင်ကလောကဥပမာလေးပြီးပြီးတော့တရားလေးတစ်ခုဟောတော်မူတယ်จิตာယံတို့တာယေတို့ရဲ့သနင်ရှင်သိမင်းဆိုတာရှိတယ်ဒီတာယေတို့ရဲ့သနင်ရှင်သိမင်းဟာယနေ့ကျန်သင်္ကာမမိမိဂိမ်းဝရာနေရာကနေပြီးတော့ထွက်လာပြီးတော့အရက်လေးမျက်နှာကိုစောင်းငေ့ပြီးကြည့်လိုက်တယ်။အဲလိုစောင်းငေ့ကြည့်လိုက်ပြီးတော့ဒုံးကျင်တိုင်းတိုင်းရှင်သေတို့ရဲ့ဟောက်ချင်းနဲ့ဟောက်ပြီးတဲ့အခါမှာအစာရှာတတ်တယ်ဆိုတဲ့ရည်ရွယ်ချက်နဲ့ထွက်ခွာလာပြီ။အစာရှာဖို့ရန်ဆိုတဲ့ရည်ရွယ်ချက်နဲ့ထွက်ခွာလာတဲ့ဒီတောင်းရဲတို့ရဲ့သမင်ရှင်သေလင်းဟာရှင်ကိုဖန်စီတက်ပြရမယ်တက်တော့ရမယ်ဆိုရင်လည်းလေးလေးစားစားသာလင်းတက်တော့တယ်ကျွဲကိုတက်တော့ရမယ်ဆိုရင်လည်းလေးလေးစားစားပဲတက်တော့တယ်မလေးမစားတက်တော့တယ်ဆိုတာရှင်သေးတို့မှမရှိဘူးနောက်ကဲ့သို့သောတတ္တဝါကိုတက်တော့ရမယ်ဆိုရင်လည်းလေးလေးစားစားပဲတက်တော့ပါတယ်ရုံကဲ့သို့သောတတ္တဝါငယ်လေးတွေကိုတတ်တော့ရမယ်ဆိုရင်လည်းလေးလေးစားစားသာရင်တတ်တော့ပါတယ်မလေးမစားတတ်တော့တယ်ဆိုတော့တောင်းရည်တို့ရဲ့တနင်ရှင်သိနင်းတို့ရဲ့တဘာဝမဟုတ်ဘူးဘာဖြစ်လို့မတူ क्वे ပြနေတဲ့တတ္တဝါတွေကိုတတ်တော့တဲ့နေရာမှာရှင်သိနင်းဟာလေးစားခြင်းဆိုတဲ့တရားကိုပြရတယ်လေဆိုရင်ရှင်သိတို့ရဲ့အာထုမှုဘန်းစဉ်ကိုမပျက်စီးခြင်းနဲ့အတွက်ထိမ့်သိသောလျှောက်ခြင်းတဲ့အတွက်ပဲဒီလိုဟောပြီးတဲ့နောက်မြတ်စွာဘုရားရှင်ကလောကဥပမာလေးကိုပေးပြီးတရားဟောပြီးတဲ့နောက်မှာမိမိကိုယ်ကိုမိမိဒါနပြုပြီးတော့တရားလေးဟောပြီးတယ်จิตာယံတို့ရှင်သိဆိုတာကပူဇော်သူကိုခံယူတော်မူထိုက်တဲ့ငါဘုရားရှင်ရဲ့နာမည်လေးဖြစ်တယ်ငါဘုရားရှင်ဟာယံပြိတ္တကိုတရားဟောရမယ်ဆိုရင်လည်းလေးလေးစားစားသာလင်ဟောကြတော်မူတယ်။မလေးမစားဟောကြတယ်ဆိုတာမရှိဘူး။ယံမိမတွေကိုတရားဟောရမယ်ဆိုရင်လည်းလေးလေးစားစားသာလင်ဟောကြတော်မူပါလေ။မလေးမစားဟောကြတယ်ဆိုတာငါဘုရားရှင်တို့ရဲ့တဘာဝမဟုတ်ဘူး။ဥပဒကာတွေကိုဥပဒကာယောက်ျားတွေကိုတရားဟောရမယ်ဆိုရင်လည်းလေးလေးစားစားသာလင်ဟောကြတော်မူပါလေ။မလေးမစားဟောကြားတယ်မူရေဆိုတာငါဖျားရှင်တို့ရဲ့ဓလိထုံးစံမဟုတ်ဘူးအလိမဟုတ်ဘူးဥပါတိကမိမတွေကိုတရားဟောရမယ်ဆိုရင်လည်းလေးလေးစားစားဒါလည်းငါဖျားဟောကြားတော်မူတယ်မလေးမစားဟောကြားတဲ့အလိဟာငါဖျားရှင်တို့ရဲ့အလိမဟုတ်ဘူးရုပ်ဆုံခိုင်းစီရင်းကျွန်တွင်စတဲ့မိစ္ဆာနေတဲ့ပုဂ္ဂိုလ်တွေကိုတော့လေငါဖျားတရားဟောရမယ်ဆိုရင်တော့လေးလေးစားစားသာလေဟောကြတော်မူတယ်။မလေးမစားဟောကြတယ်ဆိုတာမရှိဘူး။ရှင်သေးကဒါရဲတို့ကိုသတ်ပုတ်တဲ့အခါမှာလေးလေးစားစားအားထုတ်ခြင်းသည်မိမိတို့ရဲ့ရှင်သေးတို့ရဲ့အားထုတ်မှုလမ်းစဉ်ကိုမပျက်စီးဖို့ရန်စောင့်ရှောက်ဖို့ရန်အတက်မဟုတ်ဘူးလား။ဟုတ်တယ်မြတ်စွာဘုရားရှင်ကလည်းပဲမြတ်စွာဘုရားရှင်တို့ရဲ့လမ်းစဉ်ဖြစ်တဲ့လေးလေးစားစားနဲ့တရားဟောကြားခြင်းဆိုတဲ့အမှုကိုပြုပြီးတော့မိမိတို့ရဲ့လမ်းစဉ်ကိုထိမ့်သိမ်းပြီးမဆောက်ရှောက်သွားဘူးလားဆောက်ရှောက်တယ်။ဦးဇင်းတို့သာသနာပြုနေတဲ့သာသနာပြုပုဂ္ဂိုလ်တွေဟာမြတ်စွာဘုရားရှင်ရဲ့ဒါတော်သမီးတော်ကြီးမဟုတ်ဘူးလား။မုံမြတ်တဲ့အလွန်မြင့်မြတ်တဲ့ ဖျားရှင်ရဲ့သာတော်သမီးတော်တွေဖြစ်တဲ့သာသနာပြုပုဂ္ဂိုလ်တွေလို့ခေါ်ရမယ်ဦးဇင်းတို့အားလုံးဟာထောက်ဖျားရှင်ရဲ့မြင့်မြတ်တဲ့အတုကိုလိုက်ပြီးတော့မြင့်မြတ်သူတို့ရဲ့လမ်းစဉ်ကိုတော့ဆောက်ရှောက်ထိမ့်သိမ်းသွားဖို့မလိုလားဒုက္ခကြီးမှာတော်ဝင်ဆင်းရဲတဲ့အတွက်ကြံစည်တာဖြစ်ရတယ်လို့ဦးဇင်းအကြောင်းအရာတစ်ခုကိုလောကတဘာဝအရာလောကစကလုံးနဲ့ကြိုးဆူသွားခဲ့ဒီဖြစ်ပါလေလောကမှာနောက်ပြတနာရတေကိုဖြစ်ပေါ်စေတဲ့တရားကိုကြည့်လိုက်ရင်မလေးမစားဆက်ဆံခြင်းလည်းမဟုတ်ဘူးလားဟုတ်တယ်မလေးစားစားဆက်ဆံတယ်ဆိုတဲ့မြတ်စွာဘုရားရှင်ရဲ့ထုံးကိုကြည့်လိုက်မြတ်စွာဘုရားရှင်တရားဟောတော်မူတဲ့ပုဂ္ဂိုလ်ကြီးမြတ်စွာဘုရားရှင်ထက်မြင့်မားနေတဲ့ပုဂ္ဂိုလ်ကြီးပါလားမပါပါဘူးမြတ်စွာဘုရားရှင်တရားဟောတော်မူတဲ့အတွက်တရားတော်ကိုလိုက်နာပြီးပြင့်ကြံကြိုးကိုအားထုတ်သွားကြတဲ့အတွက်မြတ်စွာဘုရားရှင်ဒီဟူသောသူတော်ကောင်းကိုအမိသဟေရခဲ့တဲ့အတွက်အရိယာသူတော်ကောင်းတွေဖြစ်သွားကြတဲ့ပုဂ္ဂိုလ်ကြီးများသာဖြစ်ကြပါလေမြတ်စွာဘုရားရှင်တဲ့အရာရာမှာနေကြနေတဲ့နှုတ်နေတဲ့ညေတဲ့ပုဂ္ဂိုလ်များပဲမဟုတ်ကြဘူးလားဟုတ်တယ်ဒီနေ့ထဲနေကြနေတဲ့ပုဂ္ဂိုလ်တွေကိုလောကမှာရှိတဲ့ပုဂ္ဂိုလ်များကအထက်ကြီးကနေနှိမ်ချပြီးပြောဆိုတဲ့အလေးထားမရှိဘူးလားရှိတယ်အဲ့ဒါလိုပြောဆိုလိုက်ပြီးဆိုရင်ပြောဆိုခံရတဲ့ပုဂ္ဂိုလ်တွေရဲ့စိတ်နှလုံးဟာမပူလောင်သွားကြဘူးလားဒီခါရှိရှိနဲ့နေခွင့်ဆိုတဲ့တရားကိုရောပြည့်စုံနေပါမလားမပြည့်အပ်နေတော့ဘူးသစ္စာပြားရှင်အနေနဲ့လေးလေးစားစားနဲ့သစ္စာချင်းလေးလေးစားစားနဲ့တရားဟောကြားခြင်းဆိုတာကနေကြနေတဲ့ပုဂ္ဂိုလ်တွေဘဝကလေးတွေမြင်သားသွားစေဖို့အသိဉာဏ်နှုတ်နေတဲ့ပုဂ္ဂိုလ်တွေသိဉာဏ်ကြီးကျယ်လာကြစေဖို့သစ္စာပြားရှင်ပြောတဲ့လူကြီးနဲ့လူငယ်ဆိုတဲ့နှိုင်းစင်ချက်ထဲမှာလူငယ်ဘဝသာရှိနေသေးတဲ့ငယ်တဲ့ပုဂ္ဂိုလ်ရင်းလူကြီးဖြစ်လာစေဖို့မြတ်စွာဘုရားရှင်လေးလေးစားစားနဲ့တရားဟောပြတာမဟုတ်ဘူးလားဟုတ်တယ်ဒုက္ခကြီးမှာသူ့အကျိုးဆောင်ခြင်းနဲ့ဆိုရင်မလေးမစားပြောဆိုဆက်ဆံပြီးတော့အကျိုးဆောင်လို့ရပါမလားမရပါဘူးဘယ်တော့မှမရပါဘူးလေးလေးစားစားဆက်ဆံခြင်းဟာမိမိရဲ့စိတ်နှလုံးကိုလည်းပဲအေးချမ်းစေတယ်တဘာသူတို့ရဲ့စိတ်နှလုံးကိုရောအေးချမ်းစေဘူးလားလေးလေးစားစားဆက်ဆံခြင်းဟာမိမိရဲ့ကုသိုလ်တရားတွေကိုရောမတိုးပါစေဘူးလားမိမိတို့ရဲ့လေးလေးစားစားအပြောခံရတဲ့ပုဂ္ဂိုလ်တွေမှလည်းပဲကုသိုလ်တရားတွေတိုးပါပြီးမလာကြဘူးလားတိုးပါပြီးလာကြတယ်လေးလေးစားစားဆက်ဆံခြင်းဟာမိမိကိုယ်ကိုမိမိသိခါရှိရှိမြေခွင့်ပေးခြင်းလည်းမဟုတ်ဘူးလားမမေးမစားပြောလိုက်သည်မိမိမသိနေဘူးလားမိမိပြောမိလိုက်တဲ့စကားကိုအကြောင်းပြုပြီးမိမိတန်ပြန်ပြီးအဆက်မရနေဘူးလားမိမိကိုယ်ကိုမိမိတိတ်ခါရှိရှိနဲ့နေခွင့်ပေးတယ်လို့ခေါ်နိုင်ပါမလားဒီတစ်ပါးကိုမလေးမစားနဲ့ပြောဆိုခြင်းကိုလည်းဒီတစ်ပါးကိုတိတ်ခါရှိရှိနဲ့နေခွင့်မပေးခြင်းလို့မပြောနိုင်ဘူးလားပြောနိုင်တယ်ဒါကြောင့်မိမိပြုတ်လိုက်တဲ့အပြစ်မှုတစ်ခုဟာမိမိရဲ့စိတ်ကိုပြန်လဲပြီးတော့တောင်းဖွဲ့ဒီနဲ့တရားသာဖြစ်ရင်ပေါ့ပြန်လဲပြီးတော့အမှတ်ရလိုက်တိုင်းမိမိစိတ်မှာအညစ်အထေးတစ်ခုတင်းတန်ရစ်ပြီးတော့အနှောင်ဖွဲ့တစ်ခွဲဖြစ်နေရင်အဲ့ဒီလိုအပြစ်မှုအပြောဆိုမျိုးဘယ်တော့မှပြုတ်ခွင့်ပြောခွင့်မပေးပါနဲ့မိမိရဲ့အပြစ်မှုပြောဆိုတာမိမိရဲ့စိတ်ကိုပူလောင်သွားစေနဲ့ညှဉ်းနှွမ်းသွားစေနဲ့မိမိရဲ့အဘိညာနဲ့လုံမြောက်ခွင့်ကိုသုံးရှုံးသွားအောင်လုပ်စီမယ်ဆိုရင်တော့အဲ့ဒီအပြုမှုအကျိုးဆူကိုတော့လုပ်ဖို့တင်ပါမလားမတင်ဘူးမိမိရဲ့အကျိုးဆူကိုအကြောင်းပြုပြီးမိမိရဲ့အပြုမှုကိုအကြောင်းပြုပြီးတော့တစ်ဖက်သူရဲ့စိတ်နှလုံးတွေပူလောင်သွားမယ်ညှဉ်းနှွမ်းသွားမယ်တစ်နှုတ်နှုတ်နဲ့မလွတ်မလပ်စိလီသားရဲ့ဆိုးနှံ့မှုကိုခံရအောင်မိမိကခြေနေလိုက်တယ်လို့ဖြစ်သွားရင်ကောကောင်းပါမလားကောင်းဘူးအားလုံးကိုအေးအေးချမ်းချမ်းနဲ့မြင်ရတာမကောင်းဘူးလားအားလုံးအေးအေးချမ်းချမ်းလေးဖြစ်စေဖို့မိတို့မှာဘယ်တရားတစ်ခုလိုအပ်တယ်လဲ လေးလေးစားစားနဲ့ဆက်ဆံခြင်းဆိုတာလိုအပ်တယ်။ဒီလိုဒီလောကကြီးထဲမှာဖြစ်နေတဲ့တရားလေးတစ်ခုဉာဏ်တော်ပြည့်တတ်တတိထားမိအောင်ပြောခြင်းလေ။လောကကြီးမှာရင်းနှီးလာရင်တယောက်နဲ့တယောက်ဆောက်ရှောက်မှုသဘောတရားတွေမနည်းလာကြဘူးလား။ပြောခြင်းဓာတ်တွေပြောတယ်။ပြုခြင်းတို့ပြုတယ်။စတဲ့ခင်ဗျတို့ကပြုမှုပြောဆိုတဲ့ပုံစံမျိုးရှိသေးလား။အဲ့ဒါလောကကြီးမှာဖြစ်မြဲဓမ္မတာတစ်ခုလို့မဖြစ်နေဘူးလားမိသားစုတစ်စုထဲမှာတော်လေးလေးအဲ့ဒီကြေတနာတွေမဖြစ်နေဘူးလားဖြစ်နေတယ်အဲ့ဒီပုဂ္ဂိုလ်ကြီးအပြင်ရောက်တော့တဲလေးရင်ကျေးကြတယ်ကိုအပြင်ကပုဂ္ဂိုလ်နဲ့တော့ကြေတနာကြီးရင်ကျေးပြေးပြီးမဆက်ဆံနေကြဘူးလားဆက်ဆံနေကြတယ်မသိလို့ရှိရင်တော်တော်ညှိနှိုးဖို့ကောင်းတယ်ပုဂ္ဂိုလ်တွေပဲတကယ်ပြန်ကြည့်လိုက်လောကမှာခဏတည်းတွေ့ရတဲ့ပုဂ္ဂိုလ်နဲ့အစဉ်ပြေအောင်နေခြင်းကအရေးကြီးသလားအမြဲတစေတွေ့နေရတဲ့ပုဂ္ဂိုလ်တွေနဲ့ညီညွတ်အစဉ်ပြေနေအောင်နေခြင်းကအရေးကြီးသလားလောကကြီးကကြောင်းပြန်မလုပ်နိုင်ဘူးလားဟုတ်တယ်နော်ဘိဓာပုဂ္ဂိုလ်ဒီခဏတည်းတွေ့ရတဲ့ပုဂ္ဂိုလ်တွေနဲ့အစဉ်ပြေဖို့ဒီလောက်ပဲကျူးစားကြတယ်အမြဲတမ်းတွေ့နေရတယ်အမြဲတမ်းနေနေရတယ်အမြဲတမ်းအတူတူအကျိုးဆောင်နေရတဲ့ပုဂ္ဂိုလ်အချင်းချင်းဆောက်ရှောက်မှုငဲကွက်မှုအလုံးအလုံးမနေကြဘူးနော်နေပြီအဲ့ဒါမှန်းရင်းနေတဲ့စိတ်ဓာတ်တွေပဲဖြစ်တဲ့တာတယောက်နဲ့တယောက်အနေကလာလို့အနီးကပ်နေလာပြီးရင်းနှီးလာပြီးဆိုရင်တော့တယောက်ကြောင့်တယောက်ပိုတိလာတာဓမ္မတာမဟုတ်ဘူးလားဟုတ်တယ်အဲ့ဒါလို့တိလာခြင်းဟာအခွင့်အရေးယူဖို့လားမဟုတ်ဘူးနော်ဒါပေမဲ့လက်တွေမှာတော့အခွင့်အရေးမယူကြဘူးလားယူကြတယ်တယောက်နဲ့တယောက်ရင်းနှီးလာပြီးဆိုတဲ့အခါမှာတယောက်ရဲ့အားနည်းချက်ကိုလည်းတယောက်တိလာပြီးအဲ့ဒီခါကျရင်မိမိမကြည်ညိုနိုင်တဲ့အရာတွေများသူ့များသွားတွေ့လို့ရှိရင်တော့မိမိတို့ရဲ့အပြုမူပြောဆိုတွေကပုံစံမပြောင်းသွားဘူးလားပြောင်းသွားရင်မိမိကသူတစ်ပါးရောနှစ်ဦးသားလို့မဆင်းရဲသွားဘူးလားအမြဲတမ်းလည်းတွေ့ရမယ်အမြဲတမ်းလည်းလက်တွဲနေရမယ်ဒီလိုပုဂ္ဂိုလ်အချင်းချင်းအားနည်းချက်တွေဟာအခွင့်အရေးယူဖို့မဟုတ်ပါဘူးအားနည်းချက်တွေဟာအာသာချက်တွေအဖြစ်နဲ့ဖြစ်တည်လာအောင်ဖေးမှဖို့ပါဘယ်သူများပြေဝတဲ့ပုဂ္ဂိုလ်ဒီထဲရှိလဲပါများပါလားမပါပါဘူးကိုမာရောအမဲသက်တည်းနဲ့မဟုတ်ဘူးလားအမဲသက်တည်းနဲ့ပြောလို့အဖြူတွေမရှိဘူးလို့တော့မပြောပါဘူးနော်အဖြူများလည်းအများကြီးပါဒါပေမဲ့လည်းအာနေကျက်ကိုစီနဲ့မပြည့်မဝဖြစ်နေတဲ့ပုဂ္ဂိုလ်များကြီးပါကိလေသာမကင်းသေးတဲ့ပုဂ္ဂိုလ်များအာနေကျက်ရှိနေတဲ့ပုဂ္ဂိုလ်တွေပဲလို့မပြောနိုင်ဘူးလားပြောနိုင်တယ်ဝိသင်းဘုရားမှာတော့အဲ့ဒီတရားကိုပို့ပြီးတော့အလေးနဲ့ထားပါပဲခါပြန်လေကို့အကြောင်းကိုပို့ကြည့်လို့ဒါကို့အကြောင်းကိုပြောရတာပါဒါပေမဲ့ဒါအကျိုးများနေတဲ့အကြောင်းဖြစ်လို့ပြောရခြင်းဖြစ်ပါတယ်ဝိသင်းတို့ဘုရားမှာမိစေအပေါင်းအသင်းလွန်စွာတော့မပြားသပါဘူးသူများတကားလူမျိုးအလွတ်အလွန်လောကပြောတဲ့ရင်းနှီးတဲ့ပုဂ္ဂိုလ်ဥသင်းမှာတရားမှမရှိဘူးလို့ပြောရင်ဒီနေ့အထိရပါတယ်ဒုလောကဒုက္ခလည်းအလုံးအလုံးလောကကပြောဆိုတဲ့လောကကရည်ရွယ်တဲ့ရင်းနှီးတဲ့ပုဂ္ဂိုလ်တရားမှမရှိဘူးရဟန်းဘုရားမှလည်းအလုံးအလုံးရင်းနှီးတဲ့ပုဂ္ဂိုလ်တရားမှမရှိဘူးဘာပြောချင်တာလဲဒါနာပြိတ္တသဘောပေါက်လားဘေရိစံတော့ဘယ်သဘောပေါက်မလဲဟုတ်တယ်မလားသဘောပေါက်အောင်ပြောရမှာပဲနော်တကယ်ပြောတာဒီစင်းမှာသူများပြောတဲ့ရင်းနှီးတဲ့ပုဂ္ဂိုလ်တယောက်မှမရှိဘူးဘာဖြစ်လို့လဲလောကမှာကတယောက်နဲ့တယောက်နဲ့ပြောချင်တာပြောပြုချင်တာပြုပြီးတော့အမနာပတယောက်ကိုတယောက်မလေးမစားနဲ့ပြောဆိုခြင်းကိုလောကကရင်းနှီးတယ်လို့မပြောဘူးလားအဲ့လိုပြောဆိုခွင့်ရလာရင်ငါနဲ့သူနဲ့တိတ်ရင်းနှီးတာပဲလို့မပြောဘူးလားအဲ့ဒါရင်းနှီးတာလား အဲ့ဒါရှင်းနေတာမဟုတ်ဘူးအခွင့်အရေးယူတာအဲ့ဒီလိုရှင်းနေတဲ့ပုဂ္ဂိုလ်ဦးစင်းဘဝမှာတယောက်မှမရှိဘူးဘာဖြစ်လို့လဲမိတ်ဆွေဆိုတာတူးလို့ရင်တူးကိုကူညီရမယ်လိုတဲ့အချိန်မှာကိုရှိနေရမယ်ကိုရှိနေတဲ့တူးလို့တဲ့ကိုဖြည့်ပေးမယ်ကိုကူညီပေးမယ်ဒီလိုနေတာအကောင်းဆုံးပဲမဟုတ်ဘူးလားဟုတ်တယ်နော်ဒါကြောင့်မို့လောကပြောတဲ့ရင်းနှီးခြင်းပုံစံဘယ်တော့မှမရှာမိပါနဲ့အားနည်းချက်တွေတွေ့လာရင်နှုတ်ပိတ်ပြီးနေပါမပြောပါနဲ့သူများကမပြောပါနဲ့အဲ့ဒီပုဂ္ဂိုလ်ကတော့မိတ်ဆွေအချင်းချင်းပေါ့အချိုးဆောင်တော့အဖြစ်အချိန်သင့်အခါသင့်ပြောသင့်ပြောထိုက်ပြောဖို့ကောင်းတဲ့နေရာဒေသကိုရွေးချယ်ပြီးတော့အကြံပေးပါပြီးတဲ့အခါမှာဘယ်တော့မှအပြစ်မပြောပါနဲ့ပုဂ္ဂိုလ်တယောက်ကိုအပြစ်ပြောပြီးတော့ပြုတ်ပြင်လို့ရတယ်ဆိုတာရှိပါလားအပြစ်ပြောတာဒီစိတ်တတ်တယ်ဘယ်သူကြိုက်လဲဘယ်သူမှမကြိုက်ဘူးတရားဟောပုဂ္ဂိုလ်ကအစပဲမဟုတ်လားဟုတ်ပါတယ်ဒါပေမဲ့အပြစ်ပြောတာဘယ်သူမှမကြိုက်ဘူးဆိုတာကိုကိုတော့သိရမယ်နော်ဒါပေမဲ့ကိုယ့်ကိုအပြစ်ပြောလာရင်တော့တီးခံဖို့ဦးစင်းတို့မကြိုးစားရဘူးလားဟုတ်ပြီဒါကြောင့်မို့ကိုမကြိုက်တာတော့တပိုင်းလေလောကရန်ဆိုတာရှိသမျက်မှုကောင်းတာကြီးပဲမျှော်လင့်ထားလို့ဘယ်တော့မှမရဘူးကိုကကကိုစိတ်ကြွန့်ကျင်အောင်လှူထားရင်တော့သူများကိုကိုအပြစ်ပြောလာလည်းမတိခံနိုင်ဘူးလားကိုချင်းစာစိတ်ဆိုတာမိမိစိတ်ဖြစ်ပုံနဲ့ကြွန့်ကျင်တဲ့ပုဂ္ဂိုလ်မှရှိသမျက်ပါမိမိကိုအဲ့လိုမျိုးပြောလိုက်လို့မိမိခံစားသွားရပြီးမိမိသူတစ်ပါးကိုအဲ့လိုပြောရင်တော့တစ်ပါးတည်းမှမခံစားရဘူးလားအဲ့ဒီချိန်မှာပညာယူတဲ့အချက်တစ်ချက်ရှိတယ်ဒီလိုပြောရင်ဒီလိုငါတို့ခံစားရတယ်ယူတတ်ဖို့ပြောတာပါသူပေးတာပုံမကျဘူးမလားဒါပေမဲ့ပုံကျကျနဲ့ယူတတ်ရင်ရင်းပြတ်သွားတယ်အတိပညာအလိမ္မာမိမိမှာတိုးပွားလာတယ်ရင်းပြတ်တဲ့ပုဂ္ဂိုလ်တယောက်တစ်နေ့တစ်နေ့ဖြစ်လာတယ်ဒီလိုအပြုမှုအပြောဆိုမျိုးငါဘုဒ္ဓကောင်မဘယ်တော့မှမပြောဘူးဘာဖြစ်လို့လဲကိုချင်းစာတရားရှိတယ်ဒီလိုမျိုးသာလောကကြီးပြုတ်တဲ့နေထိုင်ကြရင်ပြဿနာဆိုတာရှိပါမလားကိုသာခံရင်ခံရပါစေကိုလိုမျိုးဘယ်သူ့ကိုမှတော့မခံပြရဘူးစိတ်ရဲ့ဉာဏ်ဝန်းချင်းစိတ်ရဲ့ပူပန်ခြင်းဆိုတဲ့တရားကြီးဘယ်တော့မှမဖြစ်စေရဘူးဒါဆိုလို့ရှိရင်တယောက်နဲ့တယောက်နဲ့မလိုအပ်ပဲနဲ့ဟိုပြောဒီပြောဆိုတဲ့စကားတွေကိုပြောဖြစ်ပါတော့မလားစကားများများပြောရင်တော့အမှားများများမပါဘူးလားစစ်တုံးတော့ပြုံးပြုံးပြုံးပြုံးနေတော့အပြစ်တွေမြင်ပြီးဆိုရင်တော့တစ်ချိန်ကပြုံးပြုံးပြုံးပြုံးနဲ့ပြောခဲ့တဲ့စကားတွေကမြေပြန်မလှန်ကြဘူးလားအဲ့ဒါကိုယ့်အကူဖြစ်အောင်လုပ်ခဲ့တာမဟုတ်ဘူးလားဟုတ်တယ်နော်ဒါကြောင့်မို့အဲ့ဒီလိုလဲမနေနိုင်ကြပါနဲ့မပြောတဲ့စကားမပြောနဲ့စကားများများပြောလို့ရင်းနှီးခွင့်ရမယ်ဆိုရင်တော့အဲ့ဒီအလုပ်မျိုးဦးစင်းကတော့ခက်ဆန်ရှောင်းတယ်ဘာဖြစ်လို့လဲအကျိုးမှမရှိပဲဒါပေမဲ့ရှေ့တော်ကောင်းတွေလိုက်လာတဲ့ခုံးလေးရှိတယ်ရှေ့တုန်းကတော်ကောင်းတွေအေးတကြနေပြန်တော့လို့တော်တဲ့ရန်တာမထေရကြီးသုံးပါးသွားရောက်နေထိုင်ကြတယ်တပတ်မှတစ်ပိတရားကိုဆင်းနေကြတာဘယ်လိုဆင်းနေကြတယ်ထင်လဲညာလုံးပေါက်တယ်ဘာဖြစ်လို့လဲတရားအကြောင်းပြောကြရတာဝန္တာပိဋိတွေဖြစ်လို့လို့ဒီမထေကြီးတွေကတော့ဉာဏ်တော်မထေကြီးတွေဖြစ်နေတော့ကြောသမျှဗာမျှအနောက်ချက်ရှိမလဲကြောသမျှအမှားပါပါမလားတယောက်နဲ့တယောက်ဖြစ်ကြရငော့ကြရကောရှိလားဟုတ်ပြီအဲ့ဒီမထေမြတ်ကြီးတွေကိုအတုလိုက်ပြီးတော့တဏီကုန်တညလုံးထိုင်ကြောလို့တော့ဖြစ်ပါမလားမဖြစ်ဘူးအကျိုးရှိတာနဲ့အကျိုးမရှိတာဘယ်ဟာပိုများမလဲအကျိုးမရှိတာပိုများလိမ့်မယ်ဓမ္မကနေအတ္တမတွေမဖြစ်သွားဘူးလားဖြစ်သွားပြီဒီနေ့ဥစဉ်ဓမ္မနဲ့အတ္တမအကြောင်းပြောနေတဲ့အပိုင်းရောက်နေပါတယ်ဒါကြောင့်မိမိတို့အနေနဲ့ကလေးလေးသာသာပြုမှုပြောဆိုခြင်းဆိုတဲ့အပိုင်းတွေဟာလိုအပ်တယ်အမြဲတစေနေရမယ့်ပုဂ္ဂိုလ်အချင်းချင်းလေးစားခြင်းဆိုတဲ့တရားကိုဘယ်တော့မှအပြတ်ဆုံးမခံပါနဲ့ပုဂ္ဂိုလ်တယောက်ကမိမိကိုမလေးမစားပြောဆိုလာပါစေမိမိတက်ကသူ့ကိုပြန်လဲပြီးမလေးမစားပြောဆိုခြင်းဆိုတဲ့အပိုင်းမျိုးဘယ်တော့မှမိမိကိုယ်ကိုမိမိဖြစ်ခွင့်မပေးပါနဲ့ဘယ်သူပဲမှမှကိုမမှားဖို့ရည်မကြည်ဘူးလားကိုကကအဲ့ဒါလိုတက်မှမှန်ကန်နေတဲ့စိတ်တတ်တဲ့ရပ်တည်သွား အဲ့ဒီပုဂ္ဂိုလ်ကြီးတဖြည်းဖြည်းနဲ့ကြောင်းလဲသွားကြမှာပါလောကမှာဥဆောင်သူနဲ့နောက်လိုက်ဘယ်သူပို့ပြီးအရေးကြီးတယ်ဥဆောင်သူအရေးကြီးတယ်သူကကကိုယ်ကိုတစ်ခုခုပေးတိုင်းကိုကသူ့နောက်လိုက်ရင်တော့ကိုကမဖြစ်သွားမယ်နောက်လိုက်လားခေါင်းဆောင်လားနောက်လိုက်ပဲလောကမှာနေစ်နေထိုက်ပြုတဲ့ပြုထိုက်တဲ့ပုံစံနဲ့နေထိုင်ဖို့နေထိုင်ခြင်းဟာရှေ့ဆောင်ဥဆောင်ညီနာကြတဲ့ပုဂ္ဂိုလ်ပဲအဲ့ဒီလိုပုဂ္ဂိုလ်တယောက်ရှိလောကမှာသူ့ကိုမြည်ပြီးအကျိုးရတဲ့ပုဂ္ဂိုလ်တွေလုံးစားမများဘူးလားများတယ်လောကမှာဘုရင်တို့သောတရဆရာတော်ကြီးလိုတတော်ကောင်းတို့ပေါ်ထွန်းလာခြင်းဒီအများအပ်တဲ့အားကိုးဖို့ရန်အတက်မဖြစ်ဘူးလားအများရဲ့အကျိုးစီးပွားမဖြစ်ဘူးလားအဲ့ဒီလိုပဲယနေ့တို့ဟာအနာဂတ်ဦးစင်းနဲ့တကွယနေ့တရားနာပြည့်တတ်ပြီးအားလုံးဟာအနာဂတ်သာသနာပြုဇာဝုံကိုယူဆောင်ကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်သာသနာပြုပုဂ္ဂိုလ်ဆိုတာကရှေ့ဆောင်နေမဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မို့ဘယ်တော့မှသူတို့ကတရားပြည့်ပြည့်ကိုပဲတော့မှမပြတ်ပါစေနဲ့ရေများတော့ရေနိုင်တယ်မြည်များတော့မြည်နိုင်တာပဲမိမိတို့ကိုကိုကိုထိန်းချောင်းပြီးလေးလေးစားစားနဲ့ပြုမှုတဲ့စိတ်သက်ညာလာရင်ရေမနိုင်လာဘူးလားတဖြည်းဖြည်းနဲ့အတုလိုက်တဲ့ပုဂ္ဂိုလ်တွေညာလာမှာပဲမိလိုပူနေတဲ့အလေးဖြစ်နေကိုပြုတဲ့ပုဂ္ဂိုလ်တွေညာလာရင်တော့အဲ့ဒီနေရာမပူလာဘူးလားကူလာမယ်အေးတယ်လားကူတယ်လားအေးတယ်တော့အဲ့ဒါဘာလို့ရမလဲတူးနဲ့တူးလေးလေးစားစားနေတော့ဆက်ဆံကြပါလေးမစားနဲ့ဆက်ဆံရင်တော့ဦးစင်းတို့ဘယ်တော့မှအကျိုးရှိမှာမဟုတ်ဘူးနော်ဟုတ်ပြီဒါကြောင့်မို့ဦးစင်းတို့သာသနာပြုနေတဲ့လုပ်ငန်းရပ်ကိုလှုပ်ဆောင်တဲ့ပုဂ္ဂိုလ်တွေဟာမြင့်မြတ်တဲ့ဦးစင်းတို့မြတ်စွာဘုရားရှင်ရဲ့ရှောက်လန်းတဲ့လမ်းကြောင်းလို့ခေါ်တဲ့မြင့်မြတ်ခြင်းကိုကိုသားပြုနေတဲ့လေးစားခြင်းဆိုတဲ့တဘာဝကိုမိမိတို့ရဲ့အပြုမှုနေထိုင်ပြောဆိုတွေမှာအမြဲတမ်းတောင်းဝင်နေဖို့တရားနဲ့ဖြစ်နေဖို့တဏှိတညွတ်ထဲဖြစ်နေဖို့အမြဲတမ်းလေးသင့်သွားဖို့လိုအပ်ပါရဲ့လေးစားခြင်းဆိုတဲ့တရားဘယ်လိုပုဂ္ဂိုလ်မျိုးမှဖြစ်ပေါ်နိုင်ကြလဲဆိုရင်ပေါ့တိခံခြင်းရှိတဲ့ပုဂ္ဂိုလ်မှာလေးလေးစားစားနဲ့ဆက်ဆံခြင်းဆိုတာဖြစ်ပေါ်လာမှာအစမ်းလေလေးစားခြင်းဆိုတာပြောချင်တာပြောတာလားပြောတဲ့တာပြောတာလားဟုတ်ပြီပြောချင်တာပြောတာကသီးခံတာလားမသီးခံတာလားဟုတ်ပြီပြောတဲ့တာကပြောချင်တာကိုရှည်တမ်းမတင်သေးနဲ့ပြောတဲ့တာကိုရှည်တမ်းတင်တဲ့အတွက်မိမိစိတ်ကိုချိုးနှိမ်ပြီးတော့မပြုတ်ချင်ရဘူးလားပြုတ်ချင်ရတယ်ဒါကြောင့်မို့ဝိသေလို့လေးစားခြင်းဆိုတဲ့တရားဟာတိခံခြင်းသင်္ချာရှိတဲ့ပုဂ္ဂိုလ်မှပဲဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဒါဆိုလို့ရှိရင်တစ်ဖက်ကတိခံခြင်းဆိုတဲ့တရားမရှိတဲ့ပုဂ္ဂိုလ်မှန်တယ်လေးစားခြင်းဆိုတဲ့အပြုမှုအကျိုးဆိုဘယ်တော့မှမဖြစ်နိုင်ဘူးဒီနည်းပြောရင်မိမိစိတ်ကိုအလိုလိုက်ခြင်းလို့မပြောနိုင်ဘူးလားပြောနိုင်တယ်မြတ်စွာဘုရားရှင်ကစိတ်ရဲ့အလိုအတိုင်းမဖြစ်စေဘူးစိတ်ကိုမိမိအလိုအတိုင်းဖြစ်စေဘူးလေးစင်ကြံစမ်းပါလေးလေးသာသာပြောဆိုခြင်းဟာစိတ်ကိုမိမိအလိုအတိုင်းထိန်းကျောင်းပြီးသွားတာတို့မပြောနိုင်ဘူးလားပြောချင်တာပြောတယ်ဆိုတာကစိတ်ရဲ့အလိုအတိုင်းမိမိကိုယ်ကိုမိမိဖြစ်ခွင့်ပေးတာမဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မို့စိတ်ရဲ့အလိုအတိုင်းမဖြစ်စေသေးတဲ့စိတ်ကိုမိမိအလိုအတိုင်းဖြစ်စေဖို့ဆိုတာသိခံခြင်းတရားရှိနေတဲ့ပုဂ္ဂိုလ်မှာဖြစ်ပေါ်လာမှာဖြစ်တယ်လို့ဒီခံခြင်းတရားရှိနေတဲ့ပုဂ္ဂိုလ်မှာအကြောင်းကျိုးကောင်းဆိုးကိုဆင်ခြင်နိုင်တဲ့ဉာဏ်တရားလေးဖြစ်ပေါ်လာတယ်လို့ပဲလောကကြီးကိုလေးလေးစားစားဆက်ဆံနိုင်တဲ့တရားတွေဟာလည်းပဲစတင်ချာချာနဲ့ဖြစ်ပေါ်လာကြတာဖြစ်တယ်မင်းတို့လောကကြီးမှာအခုလိုမျိုးကိလေသာထူပြောတဲ့လောကကြီးမှာသာသနာပြုလုပ်ငန်းကိုလုပ်ဆောင်ရတဲ့ပုဂ္ဂိုလ်မှန်တဲ့အခက်အခဲတွေများစွာရှိကြပါတယ်ဝိဇ္ဇတို့ရဲ့သာသနာပြုနေတဲ့လုပ်ငန်းရမှာတရားဓမ္မကိုလိုလားလို့ကြီးကပ်လာကြတဲ့ပုဂ္ဂိုလ်တွေဟာသုံးတန်းအမျိုးမျိုးနဲ့ကြီးကပ်လာကြတာပါလူကြီးကပ်လာတဲ့ပုဂ္ဂိုလ်တွေထဲမှာကြည့်လိုက်လို့ဆိုရင်ပေါ့ဝိဇ္ဇတို့မြတ်စွာဘုရားရှင် ကေတဗုဒ္ဓတုတ်တံမှာကာလာမမင်းသားတွေကိုအကြောင်းပြုပြီးတော့တရားလေးဟောခဲ့ဘူးတဲ့သိသက်တွေကိုဥစဉ်တွားပြီးတော့တတိရမိတယ်။တစ်ချိန်ပေါ့မြတ်စွာဘုရားရှင်ကကေတမုဒ္ဒရာကာလာမမင်းသားတို့နေထိုင်တဲ့ဒေသကိုမြတ်စွာဘုရားရှင်ကြောက်တော်မူတယ်။ဒီလိုကြောက်တော်မူတဲ့အခါမှာဘုဇောသူကိုခံယူတော်မူထိုက်တဲ့အရဟံကုန်ရှင်မြတ်စွာဘုရားရှင်ကြောက်တော်မူလာပြီ။လုံးတုံတည်တော်မူတဲ့တပ္ပညုတဉာဏ်ရှင်မြတ်စွာဘုရားရှင်ကြောက်တော်မူလာပြီ။ဝိသာသရဏဉာဏ်နှင့်ပြည့်စုံတော်မူတဲ့အတိညာဝိသာအရှင်းသရဏနှင့်ပြည့်စုံတော်မူတဲ့မြတ်စွာဘုရားရှင်တို့ရဲ့ဒေသကိုကြောက်တော်မူလာပြီ။ကောင်းတဲ့စကားကိုဆိုတော်မူသောမြတ်စွာဘုရားရှင်ဟာတို့ရဲ့ဒေသကိုကြောက်တော်မူသော၏လောကကြီးကိုသိတော်မူတဲ့မြတ်စွာဘုရားရှင်တို့ရဲ့ဒေသဗုဒ္ဓရွာကိုကြောက်မင်တော်မူလာပြီဒီလိုမျိုးပြောဆိုပြီးတော့နေထိုင်ကြတယ်ဒီလိုလုံးဆောင်သိတော်မူတဲ့ဂုံတည်နဲ့ပြည့်စုံနေတဲ့မြတ်စွာဘုရားရှင်ကြောက်တော်မူလာတဲ့အခါမှာကိတ္တဗုဒ္ဓရာမာရှိတဲ့ကာလာမမင်းသားတို့ကမြတ်စွာဘုရားရှင်ကြောက်ရွံ့တော်မူတဲ့နေရာကိုပဲတွားရောက်ပြီးဆူယုံကြတယ်။အဲလိုတွားရောက်ဆူယုံကြတဲ့အခါမှာပိဋကတ်ငါးမျိုး꿰နေတယ်။ပထမပိဋကတ်ကမြတ်စွာဘုရားရှင်ကြောက်တော်မူလာတဲ့ကာလာမြတ်စွာဘုရားရှင်ရှိတော်မူရာရက်ကိုခြိကတ်တယ်။ခြိကတ်ပြီးတော့အချို့သောပုဂ္ဂိုလ်တွေကမြတ်စွာဘုရားရှင်ကိုအလုံးယုံသေးစွာရှိခိုးပြီးတော့တင့်တင့်ထက်ပတ်တဲ့နေရာမှာထိုင်လိုက်ကြတယ်။နောက်ဒုတိယပုဂ္ဂိုလ်တွေကမြတ်စွာဘုရားရှင်နဲ့ဝမ်းမြောက်ပွဲစကားအောက်မေ့ပွဲစကားကိုပြောဆိုတယ်။ဒီလိုဝမ်းမြောက်ပွဲစကားအသက်ထက်ဆုံးအောက်မေ့ပွဲစကားကိုပြောဆိုပြီးဆုံးပြီးတဲ့နောက်မှာတင့်တင့်ထက်ပတ်တဲ့နေရာမှာထိုင်နေကြတယ်တချို့သောပုဂ္ဂိုလ်တွေကမြတ်စွာဘုရားရှင်ကိုလှုပ်ပြီးတော့တခုသောနေရာမှာတင့်တင့်လျှောက်ပတ်သောနေရာမှာထိုင်ပြီးတော့နေကြတယ်ဒါနံပါတ်3အုပ်စုပဲနံပါတ်4အုပ်စုတချို့သောပုဂ္ဂိုလ်တွေကတော့သူတို့ရဲ့အမိတွေသူတို့ရဲ့အနွယ်တွေဒါတွေကိုပြောဆိုပြီးတော့တပည့်တော်ကတော့ဖြစ်မောင်မောင်ပါတပည့်တော်ကတော့ဖြစ်မမပါစသည်အဖြစ်တော့အမိတွေနာမည်တွေအနွယ်တွေကိုပြောဆိုပြီးတော့တင့်တင့်ဆက်ပတ်တဲ့နေရာမှာထိုင်ပြီးတော့နေကြတယ်။ဒါနံပါတ်၄အုပ်စုပဲ။နံပါတ်၅အုပ်စုဖြစ်တဲ့ပုဂ္ဂိုလ်တွေကတော့ဘာမှမပြောမဆိုပဲတိတ်တိတ်ဆိတ်ဆိတ်ပဲဒီနေရာမှာထိုင်ပြီးတော့နေကြတယ်။ကြည့်လိုက်ပရမသေတ္တကမြတ်စွာဘုရားရှိတော်မူရာရှိကပ်ပြီးတော့မြတ်စွာဘုရားရှင်ကိုယုံကြည်စွာရှိခိုးပြီးတော့မထိုင်လိုက်ကြဘူးလားထိုင်လိုက်တယ်ဒီပုဂ္ဂိုလ်တွေကိုပြန်လဲသုံးသပ်ကြည့်ရင်တော့ဒီပုဂ္ဂိုလ်တွေဟာမြတ်စွာဘုရားရှင်ကိုယုံကြည်ရင်းဆွဲရှိနေတဲ့ပုဂ္ဂိုလ်တွေလို့နားမလည်နိုင်ဘူးလားနားလည်နိုင်တယ်ဒါဒုတိယအုပ်စုပုဂ္ဂိုလ်တွေကြည့်လိုက်တော့မြတ်စွာဘုရားရှင်တန်းရှိကပ်ပြီးတော့မြတ်စွာဘုရားရှင်နဲ့ဝမ်းမြောက်ပွဲစကားနှစ်သက်ပွဲစကားအသက်ထက်ဆုံးအောက်မေ့ဝင်စကားတွေကိုပြောဆိုပြီးတော့ပြောဆိုပြီးဆုံးပြီးတဲ့နောက်မှာလည်းပဲမြတ်စွာဘုရားရှင်ရဲ့မိနာတော်ဝိုက်တင့်တင့်လှပ်ပတ်တဲ့နေရာမှာပဲထိုင်လိုက်ကြတယ်ဒီပုဂ္ဂိုလ်ကြီးဟာလည်းပဲမြတ်စွာဘုရားရှင်မှာကြီးညိုမှုရှိနေတဲ့ပုဂ္ဂိုလ်ကြီးပဲလို့မပြောနိုင်ဘူးလားပြောနိုင်တယ်နံပါတ်3အုပ်စုဖြစ်တဲ့ပုဂ္ဂိုလ်ကြီးကိုကြည့်လိုက်တော့မြတ်စွာဘုရားရှင်ကိုလက်အုပ်ချီမိုးပြီးတော့တင့်တင့်လှပ်ပတ်တဲ့နေရာမှာပဲထိုင်လိုက်ကြပြန်တယ်ဒီပုဂ္ဂိုလ်ကြီးကြည့်လိုက်မယ်ဆိုရင်လည်းမြတ်စွာဘုရားရှင်မှာယုံကြည်မှုဆိုတာကလည်းသူတို့မှာရှိတယ်လို့ရှိကြမှာပဲ။နံပါတ်၄အုပ်စုဖြစ်တဲ့ပုဂ္ဂိုလ်တွေကတော့သူတို့ရဲ့အမိတွေသူတို့ရဲ့နာမည်တွေကိုပြောဆိုပြီးတော့တင့်တင့်လျှောက်ပတ်တဲ့နေရာမှာထိုင်ကြတယ်လေ။နောက်နံပါတ်၅အုပ်စုဖြစ်တဲ့ပုဂ္ဂိုလ်တွေကတုံ့နှိပါဝင်ဘာမှမပြောဘဲနဲ့စိတ်စိတ်ပဲတင့်တင့်လျှောက်ပတ်တဲ့နေရာမှာနေလိုက်ကြတယ်ဒီတိတ္တတွေကြည့်လိုက်တော့ဘာဖြစ်လို့မြတ်စွာဘုရားရှင်ထံကိုလာရောက်ပြီးဆူယုံပြီးတော့နေကြလဲလို့ပြောရင်ဒီရွာကိုသမဏဗျမဏမိခံတဲ့ပုဂ္ဂိုလ်အမျိုးမျိုးလာရောက်ပြီးသူတို့ရဲ့ဝါဒတွေကိုလာရောက်ပြီးဟောကြားခဲ့ကြတယ်။ဒ လူလာရောက်ပြီးဟောကြားတဲ့တမနဇမနအမိခံတဲ့ပုဂ္ဂိုလ်တွေဟာမိမိတို့ရဲ့ဝါဒကိုပြကြတယ်လို့ပဲမိမိတို့ရဲ့ဝါဒကိုတော့ကောင်းတယ်မိမိတို့ရဲ့ဝါဒကိုပဲချီးမွမ်းပြောဆိုပြီးတော့တခြားသူတွေရဲ့ဝါဒတွေကိုတော့ချီးပါပြောဆိုကြတယ်မချီးမဲ့မြင်ပြောဆိုကြတယ်ရှုတ်ချပြီးပြောဆိုကြတယ်ချီးဖြတ်ပြီးပြောဆိုကြတဲ့အခါကျတော့ဒီပုဂ္ဂိုလ်တွေဟာကိုယ်ကုံကိုဖော်ပြီးတော့ကိုယ်ဝါဒတော့ကောင်းတယ်လို့ပြောသွားတယ်ပုဂ္ဂိုလ်တွေမဟုတ်ဘူးလားဟုတ်တယ်အဲ့လိုပဲတခြားသောတမနာဇမနာဒီဟာလေးပဲဒီလိုပဲလာရောက်ပြီးတော့မိမိတို့ရဲ့ဝါဒတွေမိမိတို့ရဲ့တရားတွေကိုတော့ကောင်းတယ်လို့ပြောပြီးတခြားသူတွေရဲ့ဝါဒတွေတော့မကောင်းဘူးဆိုပြီးတော့ထိပါပြီးရှုတ်ချပြီးထိပါခဲ့ရဲ့ပြီးပြောဆိုပြီးသွားကြတယ်ဒီတော့ကာလမမင်းသားတွေဟာဘယ်သူရဲ့တရားဘယ်သူရဲ့ဝါဒကအမှန်တယ်ဆိုတာမသိဖြစ်လာကြတယ်ဟိုသူကလည်းသူ့ရဲ့ဝါဒကောင်းတယ်ဒီလူကလည်းသူ့ရဲ့ဝါဒကောင်းတယ်ဆိုပြီးတော့ကျောက်ဆူသွားကြတော့အလုံးမဆုံးဖြတ်နိုင်တန်တရာစိတ်တွေနဲ့နေထိုင်နေကြတဲ့အချိန်မှာမြတ်စွာဘုရားရှင်ရောက်သွားတော့မြတ်စွာဘုရားရှင်ကမိမိရဲ့တရားတော်ကိုကောင်းတယ်မိမိရဲ့ဝါဒကိုကောင်းတယ်လို့မပြောဆိုခဲ့ပါဘူးဘုရင်တို့တင့်တင့်ဆက်ပတ်တဲ့စကားကိုသာပြောဆိုပြီးတော့စင်စင်နိုင်တဲ့အသိဉာဏ်လေးတွေရရှိတော့အောင်ကိတ္တမုဒ္ဒရွာသားဖြစ်တဲ့ကာလမမင်းသားတို့ကိုပြောဆိုသွားဖြင့်ပါလေ။အဲ့လိုပြောဆိုသွားတဲ့စကားလေးကိုကြည့်လိုက်ပြီဆိုရင်ကာလမမင်းသားတို့ကြောကံကြားကားများဖြင့်ဟုတ်ပြီမှန်ပြီလို့ယူကြပါလေ။အစီအစက်စကားနဲ့ဟုတ်ပြီမှန်ပြီလို့လည်းယူကြပါလေ။ပြောဆိုကံကြားရသည်လောကကြီးမှာမယုံလည်ဘူးလား။ကြောတန်ကြားတယ်ဆိုရင်လည်းဟုတ်ပြီမှန်ပြီလို့ယူတဲ့ပုဂ္ဂိုလ်တွေကလောကကြီးမှာမများဘူးလားများတယ်မိမိတို့အစဉ်အဆက်ပေါ့ကြောဆိုလာတဲ့စကားတွေကိုလည်းအစဉ်အဆက်ကအစဉ်လာဆိုပြီးတော့လက်ခံပြီးတော့မှန်တယ်ဆိုပြီးယူဆပြီးမထားကြပြန်ဘူးလားအဲ့လိုမျိုးအစဉ်အဆက်စကားနဲ့လည်းဟုတ်ပြီမှန်ပြီလို့ယူကြပါလေဒီလိုဖြစ်မှုတည်းလို့ဒီလိုပြောဆိုတဲ့စကားကိုဟုတ်ပြီမှန်ပြီလို့လေညီကြပါနဲ့မိမိတို့ဆံရံဆံရံပြိတ္တကစာပေတွေနဲ့ညီညွတ်နေတယ်ဒီလိုဆိုပြီးတော့လေမှန်ပြီဟုတ်ပြီလို့ညီစားကြနေမိမိတို့ကြံစကြွေးတော်ပြီးတော့ယူချင်းအဖြစ်လဲမှန်ပြီဟုတ်ပြီလို့ညီကြနေမိမိတို့နီးနာတစ်ခုခုရှိထားမယ်ဒီနီးနာတစ်ခုခုကိုနီးနီးယူပြီးတော့လည်းပဲဟုတ်ပြီးမှန်ပြီလို့ယူကြပါနဲ့အချင်းရာတွေရှိတယ်အဲ့ဒီအချင်းရာအာကာရတွေကိုကြံစီပြီးတော့တွေးတော်ပြီးတော့ဟုတ်ပြီးမှန်ပြီလို့လည်းအတိယူဆသင့်ဘူးငါတို့နှစ်သက်ငါတို့ကြံစီပြီးယူဆထားတဲ့အယူနဲ့တူညီတဲ့အယူပဲဆိုပြီးတော့လည်းဟုတ်တယ်မှန်တယ်လို့ယူကြတယ်မှတ်ယူထိုက်တဲ့တရားမယူသင့်တဲ့တရားလို့မယူထိုက်တဲ့သဘောဖြစ်နေလေပဲသိရတဲ့အတွက်ဟုတ်ပြီးမှန်ပြီလို့ယူကြပါလေငါတို့လေးစားတဲ့ယန်းတွေကပြောတဲ့စကားဆိုပြီးတော့လေပဲဟုတ်ပြီးမှန်ပြီလို့ယူကြပါလေဆိုပြီးတော့မြတ်စွာဘုရားရှင်ကသူ့ဝါဒမှန်တယ်လို့ပြောလားစဉ်းစားဖို့ပဲပြောသွားတယ်ဟုတ်ပြီနော်အရှင်တရားဟာအကုသိုလ်ဖြစ်တယ်အဲ့ဒီတရားဟာအပြစ်နဲ့လည်းဖြစ်တယ်အပြစ်နဲ့တကွဖြစ်တယ်ပညာရှိသူတော်ကောင်းတွေကြည့်ရထိုက်တဲ့တရားဖြစ်တယ်အဲ့ဒီတရားဟာကောင်းတလားမကောင်းဘူးလားလို့ကာလမမင်းသားတွေကနေတော့ကာလမမင်းသားဗာပြောလေအကုသိုလ်တရားဖြစ်တယ်အပြစ်နဲ့တကွလည်းဖြစ်တယ်ပညာရှိသူတော်ကောင်းတွေကြည့်ရထိုက်တဲ့စကားလည်းဖြစ်တယ်ဆိုရင်ဒါမကောင်းတဲ့တရားပဲဒီဝါဒဟာမကောင်းတဲ့ဝါဒလို့ပြောရမယ်ကုသိုလ်တရားဖြစ်တယ်အပြစ်နဲ့တကွမဟုတ်ဘူးပညာရှိတော်ကောင်းတွေချီးမွမ်းထိုက်တဲ့တရားဖြစ်ရင်တော့ဒီတရားဟာကောင်းတဲ့တရားလားမကောင်းတဲ့တရားလားကောင်းတဲ့တရားပဲဒီဝါဒကိုကောင်းတဲ့တရားလို့မပြောနိုင်ဘူးလားပြောနိုင်တယ်ဒီတရားတွေကိုမြတ်စွာဘုရားရှင်ဟောကြားပေးလိုက်တဲ့အခါမှာ ဒီကာလမှာမင်းသားတွေအနေနဲ့ထင်ကျင်စဉ်းစားဖို့ရန်အတွက်အကြောင်းတရားတွေများစွာကြားခဲ့ကြပါသည်ဒါလေးကိုဦးဇင်းပြောဆိုတဲ့ရည်ရွယ်ချက်ကလေးရှိတယ်ဦးဇင်းတို့စင်ကာပူနိုင်ငံရောက်တဲ့အချိန်တုန်းကသူတို့မှာတော်ခက်စားတဲ့အရာလေးတစ်ခုရှိတယ်သူတို့မှာဗုဒ္ဓဘာသာအဖွဲ့အစည်းတွေကိုဖွဲ့စည်းပြီးတော့ကမ္ဘာမှာထင်ရှားကျော်ကြားတဲ့တိဘက်ဘုန်းကြီးတွေကရှင်ဘုန်းကြီးတွေကမဟာယာနဘုန်းကြီးတွေကသီရဝါဒဘုန်းကြီးတွေကထင်ရှားကျော်ကြားတယ်ဆိုရင်အားလုံးသိပြီးတော့မလုပ်ကြနဲ့တရားနာကြတယ်ဘုန်းကြီးကတစ်မျိုးပြောဒီဘုန်းကြီးကတစ်မျိုးပြောနဲ့ဥစဉ်ရောက်တဲ့အခါကျတော့မိကုန်းနေနေကြတာဥစဉ်တော်တော်စိတ်မကောင်းဖြစ်သွားတယ်ဘာဖြစ်လို့လဲဟောသူတို့မှာတော့ရှုပ်ထွေးနေကြပြီဒီလိုသဘောပေါက်နေတယ်ဘာဖြစ်လို့လဲဆိုတော့ဘုရားဘာသာလို့ဓမ္မခန္ဓာတော်လေးပဲဝါဒတွေကမကွဲနေဘူးလားကွဲနေကြတယ်မြတ်စွာဘုရားရှင်ရဲ့အစိုးမသာသနာတော်ကိုအစင်ဆက်မပြတ်ရှေ့ကမထီးဘူးကြီးတွေကတစ်ဆင့်ပြီးတစ်ဆင့်လက်ဆင့်ကမ်းပြီးတည်ဆောင်လာတဲ့ဝါဒဒီဝါဒကိုထေရဝါဒလို့ခေါ်တယ်ရှေ့မူမပြတ်ဆက်လက်ပြီးတည်ရှိနေတဲ့ဝါဒဒီသာလျှင်မြတ်စွာဘုရားရှင်ရဲ့စစ်မှန်တဲ့ဝါဒမဟုတ်ဘူးလားဟုတ်တယ်ဘလို့ပဲဖြစ်ဖြစ်ဦးဇင်းတို့ဘက်ကနေပြီးဘလို့စစ်မှန်တဲ့ဝါဒကိုပြန်လည်ပြီးကြားတာဟောကြားနေကြတဲ့ပုဂ္ဂိုလ်တွေကိုရှိကတ်လာတဲ့ပုဂ္ဂိုလ်တွေဟာမိမိတို့ကိုကြီးညိုတဲ့ပုဂ္ဂိုလ်တွေကောမပါဘူးလားပါမယ်မိမိတို့ကိုတိတ်ပြီးမကြီးညိုသေးတဲ့ပုဂ္ဂိုလ်တွေလည်းပါမှာပဲမိမိတို့ကိုလေလာသုံးတတ်ဖို့ဆိုတဲ့သဘောတရားနဲ့ရောက်ရှိလာတဲ့ပုဂ္ဂိုလ်တွေလည်းမပါလာကြဘူးလားပါလာမယ်ပါလာမယ်ဆိုတဲ့အခါမှာမိမိတို့ဘက်ကနေပြီးတော့ဒီခံခြင်းဆိုတဲ့စိတ်လေးလေးစားစားနဲ့ဆက်ဆံတတ်တဲ့စိတ်ကိုဒီလိုစိတ်တက်ကလေးတွေဒီလိုပြုမှုတွေလိုပြောဆိုလေးတွေကိုတွေ့ရမယ်ဆိုရင်ပဲအမြင်နဲ့အစားပေါ်မှာယက်တည်နေတဲ့ဒီစိတ်တက်ရဲ့စိတ်နှလုံးတွေဟာဘာပဲပြောပြောသာသနာတော်ကိုအကြောင်းပြုပြီးတော့သာသနာတော်မှာရှိနေတဲ့သာသနာပြုပုဂ္ဂိုလ်ဒီအပေါ်မှာကြည်လင်တဲ့စိတ်ကြီးညိုတဲ့စိတ်ကလေးတွေဟာမဖြစ်ပေါ်လာနိုင်ဘူးလားဖြစ်ပေါ်မယ်အဲ့ဒီလိုဖြစ်ပေါ်လာရင်ဒီပုဂ္ဂိုလ်တွေရဲ့ကုသိုလ်ရေးတွေတိုးပွားဖို့ပဲမဟုတ်ဘူးလားဟုတ်တယ်ဦးဇင်းတို့အခုလိုမျိုးကဘာနဲ့ကြည်ပြီးတော့သာသနာပြုနေတဲ့ဦးဇင်းတို့ဖောက်တော့ရသာသနာရေးတာကြီးကိုရောက်ရှိလာတဲ့နိုင်ငံသားသူနိုင်ငံသားတွေဟာအားလုံးဗုဒ္ဓဘာသာဝင်တွေမဟုတ်ကြပါဘူးဖြစ်တဲ့တခြားသဘာဝတော့ဘာသာအယူဝါဒရှိတဲ့ပုဂ္ဂိုလ်တွေလည်းများစွာပါကြပါတယ်ဒါကြောင့်မို့လောကကြီးမှာလာဘတက္ကာယတိလောကလို့ခေါ်တဲ့လက်လာဘကိုအလိုရှိခြင်းလက်လာဘကိုမျှော်လင့်ခြင်းအယုသေးသေးခြင်းကိုအလိုရှိခြင်းနဲ့အကျော်ဆုံးကိုအလိုရှိခြင်းဆိုတဲ့သဘာဝလေးတွေဟာရှိတတ်ကြပါလေ။ဘုရားတို့ဗုဒ္ဓဘာသာဝင်လူမျိုးတွေအနေနဲ့ယန္တော်တဘာမာကိုဖူးတွေ့ခင်ကြရတယ်ဆိုရင်တော့အနည်းဆုံးတော့ဥတုံးကျင်တော့မချဘူးလား။ချမှာပဲ။ဒါပေမဲ့ဘုရားတို့ခုလိုမျိုးနိုင်ငံသားတွေနဲ့သာသနာပြုရတယ်နိုင်ငံသူတွေနဲ့သာသနာပြုရတဲ့အခါမှာဒါတစ်ချိန်မှာဒီလိုတောင်းဝန်ကိုထမ်းရကြမယ်တော်ဝင်ဆဲယူကြမယ်ရန်တော်များလည်းဒီထဲမှာပါကြသလိုဒီလရှင်များလည်းပဲတော်ဝင်ဆွဲပြီးတော့ယူဆောင်ကြမယ်ထမ်းရကြမယ်ပုဂ္ဂိုလ်တွေလည်းရှိနေကြပါတယ်ဒါတော့မို့ဦးဇင်းတို့ဘက်ကနေပြီးတော့တိုင်းရင်သူတိုင်းရင်သားတွေနဲ့ဆက်ဆံပြောဆိုတဲ့ပုံစံနဲ့မတူညီနေတဲ့ဆက်ဆံပြောဆိုမှုအပြုအမူတွေအနေထိုင်တွေပြောဆိုတွေဟောကြားမှုတွေကသူတို့နဲ့ဖြစ်ပေါ်လာကြပါတယ်အဖြစ်လိုလေတချို့သောပုဂ္ဂိုလ်တွေရောက်ရှိလာပြီးဆိုတဲ့အခါမှာသူတို့ရဲ့တိုင်းပြည်မှာနေထိုင်တဲ့အနေထားအတိုင်းပဲထိုင်ခြင်းလိုထိုင်ပြီးမိမိရှိမှနေတယ်ခြေတော်ကြီးကိုရှေ့ကိုဆင်းပြီးတော့နေခြင်းလဲနေတယ်ဒူးထောင်ပေါင်ကားပြီးတော့နေခြင်းလဲနေတယ်ပစစ်ဒူးတုပ်ပြီးတော့နေခြင်းလဲနေတယ်ဘယ်လိုပဲနေနေစိတ်ကွက်ရမလားမကွက်ရပါဘူးအဲ့လိုနေတာမကြိုက်တဲ့ပုဂ္ဂိုလ်စိတ်မများဘူးလားအဲ့လိုနေရင်တော့ဒီထဲမှာမကြင်မနဲ့မဖြစ်ဘူးလားဖြစ်တယ်ဒါပေမဲ့မဖြစ်ပါနဲ့နိုင်ငံသူနိုင်ငံသားတွေနဲ့တတ်တက်လာရင်စိတ်ကိုပြင်းပါမဖြစ်လို့လဲအဲ့ဒီလိုသူတို့ကနေခဲ့ကြတဲ့ပုဂ္ဂိုလ်တွေတော့တချို့တွေကဘုဒ္ဓဘာသာမဟုတ်ကြဘူး ခုချိန်မှာမှဘာသာရေးကိုစပြီးတော့လေ့လာပြီးတော့တရားကိုသိနေဆိုရင်တော့ငြင်းချမ်းတယ်လို့ဒီလိုသဘောပေါက်တယ်ဒါလေးပုဂ္ဂိုလ်ကြီးအများကြီးပဲတရားရှင်ကိုကြည်ညိုလို့တရားကိုကြည်ညိုလို့သံဃာတော်တွေကိုကြည်ညိုလို့ဆိုတဲ့ရည်ရွယ်ချက်တွေတိတ်မရှိတဲ့ပုဂ္ဂိုလ်ကြီးအများကြီးပါတခါတို့တို့အနေနဲ့ငြင်းချမ်းတဲ့မိဘတွေဟာလည်းတခါပြန်မှမိမိတို့မမျှော်လင့်ထားတဲ့မိဘတွေမိမိတို့ဘက်ကမတားကျင်တဲ့မိဘတွေနဲ့ဖြစ်ကောင်းဖြစ်တတ်ပါလေဟိုးလုံခဲတဲ့6လ9လလောက်တုန်းကပဲဆိုကြစို့ဦးဇင်းတို့လာဗီယာတိုင်းပြည်ကခရစ်စတန်လူမျိုးလူငယ်လေးတယောက်ရောက်ရှိလာပါတယ်သူ့သက်လေးလိုက်တော့ဦးဇင်းအထက်တော့တစ်နှစ်နှစ်နှစ်လောက်နေပါသေးတယ်ဒါပေမဲ့အရန်ပေါင်းကလည်းမြင်ပါတယ်ထထကြတိုင်းလည်းဖြစ်တော့အသက်မမေ့ရင်တော့ဦးဇင်းတဲ့ကြီးမယ်လို့တော့ယူဆပါတယ်တရားစင်နေပြောဆိုရင်းနဲ့မြင်းများဖြစ်လာတော့သူ့ဘဝအကြောင်းလေးတွေလည်းသူပြောဖြစ်လာတယ်ဒီလိုဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့ဘာမှတော့သိမသိပါဘူးတဲ့တရားထုတ်ရင်ချမ်းသာတယ်ဆိုဆိုလို့ဒီလိုတော့လာတာတဲ့ဒီလိုတော့ရှားတဲ့ဒီလိုတော့ရဲ့တိုင်းပြည်မှာသက်ရှိတဲ့ကာမဂုဏ်တွေနဲ့ဒီလိုတော့ဤဂုဏ်ရံဂုဏ်ကြောမေထင်လို့အလုံးကိုခံစားပြီးနေခဲ့တယ်အဖြစ်လို့လေကြောမေထင်လို့အခုတော့သိပင်ပန်းသွားပြီအလွန်တရာပူလောင်နေဆိုတာလေဒီလိုသိနေတယ်ဒါကြောင့်ချမ်းသာခြင်းအလိုရှိနေတယ်တရားအထုတ်ရင်တော့ချမ်းသာမယ်ဆိုလို့တပည့်တော်လာတာတဲ့တပည့်တော်လို့ဥစဉ်သုံးလိုက်တာကတော့ဥစဉ်အကျင့်ပါနေလို့သုံးတာသူ့အနေနဲ့တော့တပည့်တော်လို့ပြောပါမလား you and i ပေါ့နင်းနဲ့ငါလို့သူသုံးကြလေသုံးမှာပေါ့သူတို့မှာဘာမှသူတို့ကြတာအတုံးတုံးတွေသိရှိတာမှမဟုတ်ဘူးအဲ့တော့ဒီလိုသိလာတဲ့အခါမှာသူဦးစင်းကိုမရှိခိုးပါဘူးမရှိခိုးလို့သူ့ဘာများလုပ်ရမလဲဘာမှလုပ်ကြမလို့ပါဘူးသူတရားကျင့်တယ်တော့တရားရှုတတ်အောင်သင်ပေးရတယ်သင်ပေးတဲ့အခါမှာတနေ့စိတ်ကတော်တော်ငြိမ်းပြီးနိုင်ဝဲ55မိနစ်လောက်ဝင်နေထက်လီပေါ်မှာစိတ်ကန့်ပြီးနေတော့တော်တော်ချမ်းသာပြီးတော့သူ့ဘဝမှာဒါဟာပရမဆုံးအခြင်းဒီလိုချမ်းသာကိုခံစားမှုတာပဲတော်တော်ချမ်းသာတာပဲအဲ့တော့ဦးဇင်းတို့ဘက်ကနေပြီးတော့ဒီနေ့ကျတော့ဒီဦးဇင်းကျောင်းကိုလာပြီးတန်ခါလေးအချိန်တောင်းပြီးတော့ပေါ့အချိန်တော်တော်လေးတစ်နာရီ၃နာရီလောက်ယူပြီးတော့တရားစာဆွေးနွေးတယ်တိထန်တာလေးပေါ့လေဦးဇင်းတို့ဘက်ကကြောတဲ့ကြောထိုက်တဲ့စကားလေးတွေဒီခါတည်းမှာဖြစ်ပေါ်လာပါတယ်သင်တို့နေနဲ့တစ်ခုသဘောပေါက်ဖို့လိုတာကသူကဦးဇင်းပြောလိုက်တာပါဘုရားဘာသာဆိုတာကမြတ်စွာဘုရားရှင်တည်ထောင်ထားတယ်ဆိုတာမှန်တယ်သို့တော်လည်းပဲမြတ်စွာဘုရားတည်ထောင်ထားခြင်းဟာအမှန်တရားသိဖို့သာဖြစ်တယ်။ဘာသာကိုကြောင်းဖို့မကြောင်းဖို့ဆိုတာကဗရဏမကြဘူး။အမှန်တရားသိဖို့ရန်အတွက်အမှန်တရားကိုဟောကြားပြသဆုံးဆုံးမတော်မူတဲ့မြတ်စွာဘုရားရှင်ရဲ့နိလန်းညွန်ပြခြင်းအတိုင်းရှင်းကြံကြိုးကိုအားထုတ်လို့သင်တို့အမှန်တရားသိရင်ဒါလူရင်းကိစ္စပဲ။ဒါကြောင့်မို့သင်တို့ဘက်ကဘာမှခေါင်းထဲမှာဖြည်းဖြည်းထူးထူးမဖြစ်ပါနဲ့။မိမိတို့ရဲ့အယူဆမူဝါဒနဲ့နေခြင်းနဲ့ဆိုနေပါတရားကိုရှင်းရှင်းဒီအမှန်တရားသိခြင်းအတ္တသာဖြစ်တယ်။အိမ်မှာဥစဉ်ကပရမတ်ဆိုတဲ့အမှန်တရားတွေကိုရှင်းလင်းဖို့အချိန်ရောက်လာလို့ရှင်းလင်းလိုက်တဲ့အခါမှာသူတို့ဘက်ကနေပြီးတော့သူသာနေမြလိုက်တဲ့နေကုန်လေးတကားမှမမျှော်လင့်ထားတဲ့နေကုန်လေးသူဘာပြန်ပြောလဲ။ဒုက္ခကြီးမှာအမှန်တရားဆိုတာဘာကိုပြောတာလဲ။ဥမာတပည့်တော်ပြောခြင်းလေတဲ့လူတွေဟာအချိန်တန်လို့လမ်းလျှောက်နေဆိုတဲ့အချိန်မှာလက်နဲ့လမ်းလျှောက်ခြင်းလို့လက်နဲ့လမ်းလျှောက်လို့ရရင်အဲ့ဒါကိုရောအမှန်လို့မခေါ်ဘူးလားတဲ့လူတွေဟာခြေတော်နဲ့လမ်းမလျှောက်ကြဘူးလားလျှောက်တယ်ဟုတ်ပြီအဲ့ဒါကိုကြောင်းပြန်ပေါ်နေလက်နဲ့လမ်းလျှောက်လေ့ကျင့်ပြီးတော့သလောကလုံးရှိတဲ့လူသားတွေကလက်နဲ့လမ်းလျှောက်လို့ရှိရင်ဒီလမ်းလျှောက်တာလက်နဲ့လမ်းလျှောက်တာမဟုတ်ဘူးလားတဲ့အဲ့ဒီလိုလက်နဲ့လမ်းလျှောက်ရင်တော့အဲ့ဒါကိုအမှန်လို့မပြောနိုင်ဘူးလားတဲ့အမှန်ဆိုတာသတ်မှတ်ချက်ပေါ်မှာပဲမှီတာမဟုတ်ဘူးလားလို့သူကမေးချင်တာလားအဲ့တော့ဘယ်လိုဖြေမလဲကိုကပရမတ်ကိုအမှန်တရားဆိုတဲ့အကြောင်းကိုပြောနေတာပရမတ်သိမှအမှန်တရားသိတယ်လို့ပြောနေတာအမှန်တရားဆိုတာလူတွေရဲ့သတ်မှတ်ချက်ကိုပြောတာမဟုတ်ဘူးလားလို့သူကဆုံးလို့ချင်တယ်ပြန်ပြီးဖြေဖြတ်တာပါအဲ့လိုကြည့်တဲ့ရင်ပေါ့ဟာဘယ်သူကောင်းမှန်းမသိဘူးဒီလိုလားပြောနေရလားဆိုပြီးဒေါသထွက်ရမလားမထွက်ရပါဘူးမသိလို့ပြောတာ မသိလို့ပြောတာတည်းနည်းနည်းဦးဇင်းနည်းနည်းထပ်ပြောပါမယ်ခဏလေးအဲ့လိုပြောတဲ့အခါကျတော့အမှန်တရားဆိုတာမဖောက်မပြန်အမြဲတမ်းမှန်တဲ့တရားပါလို့လူတွေရဲ့သတ်မှတ်ချက်ကိုမှီပြီးတော့ဖြစ်ပေါ်လာတဲ့အမှန်တရားကိုပြောနေတာမဟုတ်ဘူးလို့ဒီကိုယ်တိုင်ပရမတ်ဆိုင်အောင်သိတဲ့အချိန်မှာအမှန်ဆိုတာဘာလဲဆိုတာကိုဒီကိုယ်တိုင်သိလာမှာဖြစ်တယ်အဲ့ဒီပရမတ်ဟာသတ်မှတ်ထားတဲ့တရားမဟုတ်ဘူးလောကမှာအမှန်အဖြစ်နဲ့ဘယ်တော့မှမပြောင်းမလဲသိရှိတဲ့တရားဖြစ်တဲ့အတွက်သင်သိလာတဲ့အချိန်မှာအမှန်လို့သင်ရက်ခံလာနိုင်မှာဖြစ်တယ်ဒါတော့သူတို့ပြောလိုက်တော့သူတို့ဘာမှဆက်မပြောတော့ဘူးဟုတ်ပြီနောက်တစ်ခုဦးဇင်းတို့အခုလို့တိုးတက်လာတဲ့ဖြစ်ဒီလိုဖြစ်ရောက်တဲ့အခါမှာသာသနာပြုပြီးဆိုရင်တော့မြတ်စွာဘုရားရှင်သာသနာပြုတယ်ဆိုတာကတော့အလုံးစုံသိတော်မူတဲ့အတွက်ရသာမှဖြစ်ရောက်ပါလေညီညွတ်ပါလေဘယ်လိုပုဂ္ဂိုလ်ဟာဘလို့အစ္ဆာတရားတက်ခံရှိတယ်ဘလို့တည်တဲ့အတွက်ဘလို့ရှေ့ကြောင်းပါရမီထောက်ပံ့တွေရှိတယ်ဆိုတာလည်းပဲပြီးနိုင်ဉာဏ်နိုင်တဲ့အတွက်ထိုပုဂ္ဂိုလ်ကိုတည်လျော်တဲ့တရားဟောပြီးနိုင်စွမ်းရှိတယ်ဒါပေမဲ့ဦးဇင်းတို့ဒီစရာကခမန်းပြီးတော့သုံးသပ်ပြီးတော့သာသနာပြုရတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်နိုင်ငံသားလူနိုင်ငံသားတွေနဲ့အဓိကသာသနာပြုရမယ်ဆိုရင်တော့ဒီလိုမှဘလို့စိတ်တက်ကလေးတွေရှိဖို့လိုတယ်ဆိုရင်ပေါ့တခုတော့လိုအပ်နေတယ်ဘုဒ္ဓတာတခုရှားမီးဖို့လိုပါတယ်ဒေသန္တရဘုဒ္ဓတာတခုပါဒီထဲမှာရှားမီးဖို့ဒီဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပါခြင်းပါမယ်မပါခြင်းလည်းမပါဘူးပေါ့အထူးသဖြင့်တော့တိုးတက်ပြီးဖြစ်တဲ့တိုင်းပြည်တွေမှာနေထိုင်ကြတဲ့ပုဂ္ဂိုလ်တွေရဲ့သူတို့ရဲ့တိုင်းပြည်ကိုတိုးတက်အောင်လှုပ်ဆောင်တဲ့မြစ်စနစ်ဟာဘုရားတို့သာသနာပြုတဲ့အခါမှာနားလည်ဖို့လိုအပ်နေတဲ့အတိတရားတစ်ခုဖြစ်နေတယ်။ဒီခါကျရင်ဘုရားတို့တိုင်းရင်းသားတွေနိုင်ငံသားတွေနိုင်ငံသားတွေကိုနားမလည်နိုင်တဲ့အဖြစ်တွေအများကြီးရှိတယ်။ဉာဏ်ခံနိုင်တဲ့အဖြစ်တွေအများကြီးရှိတယ်။သူတို့ရဲ့အကြောင်းနားမလည်ဘူးဆိုရင်ပေါ့သူတို့တိုင်းပြည်မှာဘယ်လိုမျိုးသူတို့တိုင်းပြည်ကိုတိုးတက်အောင်လုပ်ကြလဲဆိုရင်ငင်းခုံပြီးတော့တိုင်းပြည်ကိုတိုးတက်အောင်လုပ်တယ်။အကြောင်းအရာတစ်ခုခေါင်းစဉ်တစ်ခုရလာပြီ။ဒီအကြောင်းအရာကိုသိပါတယ်ဆိုတဲ့ပုဂ္ဂိုလ်ကိုအမျိုးမျိုးနေကုန်နေနေပြီးတော့မခံမရနိုင်အောင်ငင်းခုံပြီးတော့ကိုပြောဆိုတယ်။တစ်ဖက်ကနေပြီးတော့လည်းဒီအရာကိုမိမိကသိပါတယ်လို့သူတို့တိုင်းပြည်မှာဥစဉ်တို့တိုင်းပြည်မှာလိုမျိုးချိုးနှိမ်ပြီးတော့နေခြင်းဟာဘဝရက်တည်လို့မရတဲ့နေခြင်းတစ်မျိုးပါ။ဟိုမှာကတော့ရင်ကောက်ပြီးတော့ငါဟာဘလို့ပုဂ္ဂိုလ်ပါလို့မန်ထောင်ပြပြီးတော့နေကြရတယ်။ငါသိတယ်ငါတတ်တယ်လို့ပြောရင်လည်းစူးစမ်းတဲ့ပုဂ္ဂိုလ်တွေအများကြီးပေါ်လာတယ်။အဲဒီခါမှာမိဘတွေကိုမေးပြီးတော့ခုနကနိုင်ငံသားမေးတာအဲ့ဒီအသက်ပညာပဲ။အဲ့လိုပုံစံနဲ့ဟိုဘက်ကနေမေးဒီဘက်ကနေမေးစိတ်ထဲမှာမခံမရနိုင်အောင်ဖြစ်လာအောင်မေးပြီးတော့အဲ့ဒီအမေအတွက်အဖြေကိုပေးခြင်းနဲ့စိတ်ဖြစ်အောင်လေသူတို့လုပ်ကြတယ်ပြီးတယ်လို့ပြောပြီးတော့မဖြေနိုင်ရကောင်းလားလို့အပြောကမခံနိုင်တော့အဲ့ဒီလိုပုံစံနဲ့သူတို့ဘဝကိုကြီးကျယ်လာကြတယ်မျက်နှာချင်းဆိုင်ကိုဆိုင်ပြီးတော့သူနဲ့သူဒီလိုပြောဆိုကြတယ်ဒါကြောင့်အာနာတဲ့ဘဝသူတို့မှတိတ်မတွေ့ရဘူးနေစင်နာတွေမေးတယ်ဉာဏ်တစ်ပါးကိုမေးရမယ်မမေးရဘူးဒါတွေသူတို့ခေါင်းထဲတိတ်မထည့်ဘူးသူတို့သိချင်တာမေးမယ်အဖက်မှာထိကြိုက်နာကျင်သွားမယ်ဒါရီရှိတယ်မရှိဘူးဒါရီခေါင်းထဲသိမထင်ဘူးဘာဖြစ်လို့လဲသူတို့ပတ်ဝန်းကျင်ကဒီလိုပုံစံနဲ့ပြီးစင်းလာတယ် complain လုပ်တယ် argue လုပ်တယ် confrontation လုပ်တယ်စသည်အဖြစ် complain ဆိုတာကတမျိုးမျိုးဉာဏ်တတ်တွေကိုပြောနေတယ်အပြစ်တွေကိုရှာပြီးပြောနေတယ်ငင်းခုန်ပြီးတော့ပြောဆိုနေတယ်မျက်နှာချင်းဆိုင်ပြီးတော့ပြောဆိုတယ်ဒီလိုမျိုးတွေသူတို့တိတ်ကိုနှစ်သက်သဘောကျတယ်အလေးတင်သိညာတယ်ကောင်းတယ်လို့ထင်ခဲ့ကြတယ်ဒီပြင်းနဲ့တရားသမားဒီသဘောပေါက်လာရင်တော့နည်းနည်းလေးရှောင်းနေလာကြပါတယ်ဒါကြောင့်မို့ဒီလိုပုံကိုနည်းနည်းသိရတဲ့အခါကျရင်လေဘုရားတို့ဘက်ကနေဩသူတို့ရဲ့ကြီးပြင်းလာတဲ့ပတ်ဝန်းကျင်ကပြည့်အပ်ခဲ့တဲ့အလေးတင်တွေပဲလို့သဘောပေါက်ပြီးတော့မိမိတို့ဘက်ကမြတ်စွာဘုရားရှင်ရဲ့ဂုံဖြစ်တဲ့အာလုံးကိုသိရင်အာလုံးကိုခွင့်လွှတ်နိုင်တယ်ဆိုတဲ့သဘောတိုင်းတယ်မိမိတို့အနေနဲ့လည်းပဲအနည်းငယ်သိရင်တော့အနည်းငယ်ခွင့်မလွှတ်နိုင်ဘူးလားခွင့်လွှတ်နိုင်တယ်တကယ်လို့များများသိလာရင်တော့များများခွင့် င့်တော့နိုင်ငံကြမှာဖြစ်တယ်။ဒါတွေကကုလသဆန်တွေရတဲ့သာသနာပြုပုဂ္ဂိုလ်များအနေနဲ့မရှိမနေနားလည်သင့်တဲ့အရာတွေပဲဖြစ်ပါလေ။ဟုတ်ပြီ။နောက်တရားကမ္မအပိုင်းကိုတော့နည်းနည်းလေးဥစဉ်ဖြည့်ပြီးပြောပါမယ်။တရားကမ္မအပိုင်းတက်ကတော့ဥစဉ်တို့ခန်းကျင်နေမှာရှိတဲ့ဉာဏ်ကြီးကလာကြတဲ့တန်တဲကလာကြတဲ့ပုဂ္ဂိုလ်များအနေနဲ့လည်းပဲပုဂ္ဂိုလ်သေးတွေမထားသေးနဲ့ဓမ္မကိုပဲအဓိကဥတည်ချက်ထားပြီးတော့မိမိတို့တွေ့ဆုံရတဲ့ပုဂ္ဂိုလ်တွေထဲမှာမိမိတို့အနေနဲ့တိုင်းနိုင်တဲ့ပေဒံတွေရှိဖို့တော့လိုတယ်။မိမိနဲ့အညီနေထိုင်တဲ့ပုဂ္ဂိုလ်တွေဟုတ်မှဟုတ်ရဲ့လား။မြတ်စွာဘုရားအလိုတော်နဲ့ညီညွတ်နေတဲ့တရားစကားတွေကိုဟောကြားပြသပေးနေတဲ့ပုဂ္ဂိုလ်တွေဟုတ်မှဟုတ်ရဲ့လား။ဒီလိုမျိုးမိမိတို့စူးစမ်းပြီးတော့မိမိတို့ရဲ့တန်တရားရှိအတွက်ရှိခါကောင်းတွေကိုစုဆောင်နေတဲ့အချိန်မှာဓမ္မကိုသာအစီတည်းပြုပြီးတော့ဓမ္မနဲ့မျောညီနေတဲ့အဆုံးအမရှိတဲ့ပုဂ္ဂိုလ်တွေကိုမိသည်ပြုပြီးတော့ပုဂ္ဂလဒိဋ္ဌံမဟုတ်တဲ့ဓမ္မဒိဋ္ဌံကြတဲ့ရှိကမှုမျိုးတွေချင်းကမှုမျိုးတွေဒီလိုမျိုးတွေရှိဖို့လည်းလိုအပ်ပါတယ်။ဒီလိုပုဂ္ဂိုလ်ဆဲဆိုတာကအတ္တသဘောတရားဆံပါတယ်။ဒီလိုသဘောတရားတွေနဲ့မိမိတို့နေထိုင်ကြမယ်ဆိုရင်တော့မိမိတို့ရဲ့ငြင်းချမ်းမှုတွေလည်းရရှိကြမှာမဟုတ်ပါဘူး။ဒါကြောင့်မို့မိမိနဲ့အညီညွတ်နေထိုင်တဲ့ဇာသမာကောင်းတွေမိမိတို့မိခိုးမင်းရဖို့လိုတယ်လို့ညာတို့ရဲ့ဝိနည်းဆိုတာဘယ်လိုလဲလို့ညာတို့ကိုဆောက်ရှောက်ကြမယ်။ထောက်ပံ့ကြမယ်ပုဂ္ဂိုလ်များမှလည်းမှန်ကန်တဲ့ထောက်ပံ့မိနဲ့ထောက်ပံ့နိုင်ဖို့ရန်အတွက်မိမိတို့သိတဲ့သိထိုက်တဲ့ဝိနည်းတော်တွေကိုလည်းမိမိတို့ချမ်းသာအောင်လည်လာပြီးတော့သာသနာတော်ကြီးကိုမိမိတို့လည်းမိမိတို့ရဲ့လူ့ဘဝကြောင့်အနေထားကနေခန္ဓာကြကနေပြုတင့်ကြတာဖြစ်ပါလေ။ဒီတင်တို့ရခိုင်ပြည်နယ်မှာလည်းပဲပြန်လည်ပြီးတော့သာသနာပြန်လည်ထွန်းကားလာဖို့ရန်အတွက်မိနည်းနဲ့အညီနေထိုင်တဲ့အရှင်ကောင်းရှင်သက်တွေလိုအပ်တယ်ဆိုတာမှန်တယ်။ဒီလိုပဲပုဂ္ဂိုလ်ဆဲမထားသေးတဲ့ဓမ္မဒိဋ္ဌံကြတဲ့ကိုယ်ကစိတ်ကပ်မှုမျိုးရှိတဲ့တရားကမ္မတွေမိနည်းနဲ့အညီနေထိုင်ပြီးစိတ်ကပ်တဲ့ပုဂ္ဂိုလ်တွေလည်းညာစွာလိုအပ်ပါတယ်။အကြောင်းမမိမိတို့အနေနဲ့ရခိုင်ဒေသမှာသာသနာတော်ကိုစစ်စစ်နံနံနဲ့ပြုစုပြောထောင်ပြီးတော့နေထိုင်ကြတဲ့သူတော်ကောင်းတွေကိုနေထိုင်လို့တဲ့သံတတ္တရှိတဲ့ပုဂ္ဂိုလ်တွေဟာပုဂ္ဂလဒိဋ္ဌံကိုအကြောင်းပြုပြီးတော့ပုဂ္ဂိုလ်ခင်လို့တရားမင်းနေဆိုတာလောကမှာဖြစ်နေဓမ္မရာဖြစ်တော်သေးတယ်။ဓမ္မကိုထိုးထည့်သိပြီးတဲ့နောက်မှာဒီဓမ္မကိုပြတ်တာပြနေတဲ့ပုဂ္ဂိုလ်တွေဟာဘာလို့စိတ်ကတဲ့စိတ်ကထက်တဲ့ပုဂ္ဂိုလ်တွေပဲဖြစ်တယ်ဆိုတာကိုကိုယ်တိုင်ဓမ္မနဲ့ရှင်ပြီးတော့ဓမ္မကိုမြင်တဲ့အတွက်ပုဂ္ဂိုလ်ကိုလည်းမြင်သွားတဲ့ပုဂ္ဂိုလ်ဓမ္မဒိဋ္ဌံကိုအကြောင်းပြုပြီးတော့သာသနာတော်ကိုသိကမိခိုးတဲ့ပုဂ္ဂိုလ်ကြီးဖြစ်နေဆိုရင်တော့ဒါသိကောင်းသွားပါတယ်။အကြောင်းမိမိတို့ခိုင်တေသမှာသာသနာပြုလုပ်ငန်းကိုမိမိတို့လုပ်ဆောင်ခြင်းကြတဲ့ပုဂ္ဂိုလ်များဟာမိမိတို့ကိုယ်တိုင်ကိုယ်ကဒီတရားဓမ္မနဲ့ပတ်သက်ပြီးတော့ထွတ်ထွတ်တည်တည်နဲ့သိနေကြတဲ့ပုဂ္ဂိုလ်ကြီးဖြစ်ပေါ်လာဖို့ရန်အတွက်လည်းပဲစူးစမ်းခြင်းဟာမြတ်စွာဘုရားရှင်ရဲ့ရှင်းသင်တဲ့ပရိယတ်နဲ့ဆင်နေတဲ့ပฏิပတ်သာသနာတော်ကြီးကိုထောက်ပံ့တဲ့နေရာမှာမိမိတို့ကိုယ်တိုင်ကထိုးထင်းပြီးသိထားတဲ့အတွက်ကြောင့်ခိုင်ခန့်တဲ့အသိဉာဏ်တွေနဲ့သာသနာတော်ကြီးကိုရှိကမိခွန်လဲလျောင်းထောက်ပံ့ပြီးတော့ဆရာနဲ့တကသာသနာပြုလုပ်ငန်းတွေကိုမှန်ကန်တဲ့သာသနာပြုစိတ်ဓာတ်တွေနဲ့မိမိတို့လုပ်ဆောင်သွားနိုင်ကြမှာဖြစ်တယ်ဘုရားရှင်ရဲ့အဆုံးအမကိုသာသနာလို့ခေါ်တယ်လို့ဘုရားရှင်ရဲ့အဆုံးအမဒီနေ့ညီညွတ်နေတဲ့ဘုရားရှင်ရဲ့အလိုတော်နဲ့ညီညွတ်နေတဲ့သာသနာပြုလုပ်ငန်းကိုလှူဆောင်နေတဲ့ပုဂ္ဂိုလ်တွေကိုသာသနာပြုလုပ်ငန်းကိုလှူဆောင်နေတဲ့ပုဂ္ဂိုလ်တွေလို့ခေါ်ရပြီးတော့ဘယ်လိုသာသနာပြုလုပ်ငန်းကိုလှူဆောင်နေတဲ့ပုဂ္ဂိုလ်တွေဟာသာသနာပြုစိတ်ဓာတ်လို့ခေါ်တဲ့ဆက်လို့ခြင်းဆိုတဲ့စိတ်ဓာတ်လွတ်မြောက်ခြင်းဆိုတဲ့ဥတီချက်ကိုထပ်ပြီးတော့မိမိတို့ရဲ့လွတ်မြောက်ခြင်းပန်းတိုင်အတွက်မပြတ်သောတတိမပြတ်သောအတိအမြဲရှင်ပြီးတော့သာသနာပြုလုပ်ငန်းကိုလှူဆောင်ခြင်းဆိုတဲ့စိတ်ဓာတ်တွေအမြင်နဲ့အစားပေါ်မှာဗရာဏဥစွာယက်တည်ပြီးတော့ဆုံးဖြတ်တတ်ကြတဲ့လောကလူသားတွေနဲ့ဆက်ဆံကူးလူပြီးတော့သာသနာပြုနေရတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ဒီခံခြင်းတရားလက်ကင်ထားပြီးတော့လေးလေးစားစားနဲ့မိမိတို့အမြဲတစေဖြစ်နေနေကြပူပေါင်းပြီးတော့သာသနာပြုလုပ်ဆောင်ကြရမယ်။ အချင်းချင်းလေးပဲလေးလေးစားစားနဲ့တူကိုတူဆက်ဆံပြောဆိုရင်းနဲ့ပေါ့ဒီခံတဲ့နေရာမှာဒီခံခွင့်လွတ်တဲ့နေရာမှာခွင့်လွတ်ပြီးတော့လာဘတက္ကာယဒီလောကလို့ခေါ်တဲ့လုံမြောက်ချင်းလမ်းကြောင်းကဆန့်ကျင်တဲ့ဖြစ်နေတဲ့သာသနာပြုလုပ်ငန်းတွေလည်းပဲဥတီချက်မှားပြီးတော့လိုက်မိနေကြတဲ့လာဘတက္ကာယဒီလောကလမ်းကြောင်းကိုဥတီနေတဲ့လမ်းကြောင်းကိုရှောင်လွှဲပြီးတော့လာဘတက္ကာယဒီလောကရဲ့ဆန့်ကျင်တဲ့အောင်မြင်ခြင်းဆိုတဲ့တရားရဲ့ဆန့်ကျင်ဘက်ကိုအလိုရှိလို့သာသနာဘောင်တွေဝင်ရောက်လာကြတဲ့သာသနာပြုပုဂ္ဂိုလ်တွေဟာလွတ်မြောက်ခြင်းလမ်းကြောင်းကိုမင်္ဂန်သောစိတ်ဓာတ်တွေကိုအမြဲတမ်းဖြစ်တည်နေစေအဲ့အတွက်မိမိတို့ရဲ့စိတ်ဖြစ်ပုံ၌ကျန်းကျင်အောင်ကြိုးစားကြပြီးတော့စိတ်ရဲ့အလိုအတိုင်းမိမိမဖြစ်စေဘဲစိတ်ကိုမိမိအလိုအတိုင်းဖြစ်အောင်လေ့ကျင့်ပြီးတော့သာသနာပြုတဲ့လုပ်ငန်းကိုသာသနာကိုလဲလျောင်းမိကိုစည်းကပ်ထောက်ပံ့နေကြတဲ့လောကလူသားအပေါင်းတို့ရဲ့အကျိုးစီးပွားကိုရှေ့ရှုပြီးတော့စိတ်မှန်သောစိတ်ဓာတ်တွေနဲ့သာသနာပြုနိုင်ကြပါစေလို့ဆုတောင်းရင်းနဲ့သဒ္ဒပြုရင်းဒီနေ့တရားကိုဒီမှာပဲမိကုံချိုးကြစို့ဟိတဝါကာမိပတိစိတုသံတော်ကံပြီးသောစိန်တကာဒေတုံမိပြလူသိကာဝောပတိစိတာသူပေတလားတံတော်ဖျားလျာပစ္စည်းကနေရိယာလွယ်လောင်းဟုတို့ရှိကသူတော်ကောင်းတို့သည်ခံပြီးကစိန်တကာနည်းနည်းတဲ့တဘောတွေကိုနည်းနည်းစွာကြံစင်ချံကောင်းဝင်တော်မူကြကုန်သည်ဖြစ်၍ကာမိရှိကပြုဖန်ကုသိုလ်ကံတို့စီမံထောက်မှလျောက်ရာသာညာလာသနီးပေကြည့်ကြည့်ငယ်နေဤနယ်ရောယူကိုတော်တို့ပိုင်တာဒီကာမဝတ္ထုစုစုတို့ကိုဟိတဝါငါတို့ပိုင်ညာဤကာမတရားတို့သည်အညာနေဆက်ဆံသေးတွေကဝန်ချမ်းရတွေကမြောင်များတကယ်ကိုကြောက်လန့်ဝယ်တွေပါတကားဟုကျောင်းဝါတော်ညံကျွဲလလုံးကြီးဆုံးပေတော်မူကြကုန်သည်ဖြစ်၏သဗ္ဗေစိတုကရဝါသသမာရဟုကိစ္စများများတို့ဘာဝဏ္ဏကိုလွတ်အောင်ကျုံးလျက်ယုံခံထွက်၍နှစ်သက်ရှင်လန်းရှင်ရန်ပြု၍တောထွက်တော်မူကြလေကုန်သည်ဒုမိတိမြတ်ဒီကမ္မာတအတရားဟုသန္တာကိယောသင်သူတော်ကောင်းတို့သည်လည်းပဲပပိစီတာဝတ္ထုကာမဟုသမျှမှာမရရာကျုံလျေယုံခံထကြကုန်သည်ဖြစ်၍သူပေသလားသာမဏိသာမိပြကုန်နှင့်ပုံတွင်တို့ချစ်ခင်လေးများနှစ်သက်အစောသီလကိုယ်စီကိုငါရှိကြကုန်သည်ဖြစ်၍ဒေထုပြားလျာပစ္စည်းကားနှင့်ရိယာနယ်လာဟုတို့ရှိကသူတော်ကောင်းတို့ကိုအနုတေကာဝတုလိုက်ကခြင်းထက်ရာကိုခြင်းကမသွေအာထုတ်နိုင်ကြပါစေကုန်တည်းခေတ္တိနိမိတို့ပြုအပ်တဲ့သူတော်ကောင်းပေါင်းတို့ပြုအပ်တဲ့ဒါနာကုသိုလ်သတိအပ်တဲ့သီလကုသိုလ်၊ပွားများအပ်တဲ့ဘာဝနာကုသိုလ်ဒီကုသိုလ်ကောင်းမှုတို့ရဲ့အဖို့ဘာကကို32ဂုံချင်းလင်းကြကုန်သောသတ္တဝါအနန္တတို့နဲ့တကားမြေအောင်ပါဟောင်း၊ဆေအောင်မျိုးအောင်၊ဆရာအောင်တမဟောင်းနဲ့သတ္တဝါအနန္တတို့ကိုအမြအတန်းပြေပြေဖို့ရန်အတွက်ဘုရားရှင်တို့ကလည်းလိုက်ပြီးတော့ဆုကြစို့နေတပြည့်တော်ဤနေတပြည့်တော်ဤဤတံပုံညာဤတံပုံညာဒီနေ့ဤရ၌ဤနေ့ဤရ၌ပြုလို့ရသောကောင်းမှုကုသိုလ်သည်ကောင်းမှုကုသိုလ်သည်အတဝေခယဝံအတဝေခယဝံအတဘောတရားတို့ဤကုံရာနိဗ္ဗာန်တို့ဆောင်းနိုင်သည်ขอจุဖြစ်ပါစေတည်းดีตะบี้ดออีดีตะบี้ดออีดีตันบุญญาดีนี้ยะไทดีนี้ยะจุลุยาดอจุลุยาดอขอมุกุโตติขอมุกุโตติ Ni ban do yao chi.
Ni
ban do yao
chi.
Pi se yo. Pi se yo. Chao thao pan
di.
Chao thao pan di. Ho tu chi ba ve de di.
Ho tu
chi ba ve de di. Ma ma de di
do
yi. Ma ma de di do yi. Punya ba
ga.
Punya ba ga. Ni ni ye nai.
Ni ni ye nai.
Chu lo ya do. Chao mu ku do yi. Sūpāgāgu Kāpādhātāna Sīhāṁ yūhā Yāṁ tamāhā Nīhāṁ pāhā Pāṅdhūvā lakā Tūṅsē dhābhū Sīlē jāgūndā Tattavānā dhādhūvā lakā
Jāmīnjīyālākā
Jāmīnjīyālākā Bhāzīmī Nyāpī vīvāyī Jētābī Chūtātāvādhūdī Nīrvīrāne Jambāntājūtāmyā Tūnyābhāgā Kao mu kudu
yi
Po ba ga gu Levantu Yashi java ve gong da di Nya 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 Yura Nya
Yeah.